Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်စက်တဘာလ23ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လမ်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုတော့မိုးပြူနဲ့အတူကြီးညာပေးပါပါဒီဥရောပနိုင်ငံတွေကိုရောက်ရှိလာတဲ့ဒုက္ခသည်တွေကိုလက်ခံဖို့အရေးဥရောပနိုင်ငံတွေကနိုင်ငံတချို့မှာဆန္ဒပြမှုတွေဖြစ်ပွားနေတာနောက်ဒီဂျေရုရှလင်ကဘာသာရေးနဲ့ဆိုင်တဲ့နယ်မြေမှာအစ္စရေးနဲ့ပါလက်စတိုင်းအကြားပဋိပက္ခတွေဖြစ်ပွားတာဒီအကြောင်းနောက်ဆုံးအသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မတ်တင်ကြီးထားရေ
ကောင်းပါပြီရှင်ကျောင်းသားတပိတ်ကိုအကျန်းဖက်ဖြိုခွဲခဲ့သူတို့ကိုအရေးယူဖို့လူခွင့်ရေးကော်မရှင်ကတိုက်တွန်းလိုက်တဲ့အကြောင်းကိုတော့သတင်းတွေပြီးမှအရင်ဆုံးတင်ပြပေးပါပါ
။ခွင့်ရေးကော်မရှင်ကတိုးတက်လာတယ်လို့ပြောရမှာပေါ့နော်။အချက်သုံးချက်တွေ့ရတယ်။ပထမဆုံးကတော့ဒေါခင်ဝင်းအမှုမှာလည်းပဲသူတို့ဝင်ပါလာတာကိုတွေ့ရတယ်။သူစုံစမ်းစစ်ဆေးတဲ့နယ်ဖြစ်တဲ့ကိစ္စတွေ
။အပြည့်စုံကိုမကြခင်မှာနားဆင်ချရပါမယ်ရှင်။ဒီနောက်မှာတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ပြည်တွင်းသုံးသက်ချက်အစီအစဉ်ကဘာတလွားကထူးခြားဆန်းပြတဲ့သတင်းတွေနဲ့အတူသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်။ဥရောပမှာခလုံးဘို့ရရှိလာတဲ့ဒုက္ခသည်တောင်2000ဟာမနေ့ကမြူးနစ်မြို့ကိုရောက်လာတယ်လို့ဂျာမနီရဲ့တပ်ဖွဲ့ကပြောဆိုပါတယ်။လောလောဆယ်မှာတော့ဒီဒုက္ခသည်တွေကဘယ်နေရာကိုမှသွားရောက်မှာမဟုတ်တဲ့အတွက်အင်းပြင်ပတ်မှာပဲညအိကြမယ်အချိန်လေးပေါ်ဆိုရင်ပူပန်ကြောင့်အာနာပိုင်နီကပြောရတယ်မြို့နေမြို့ကဂျာမနီကိုအရှိပကဝင်လာရင်ရောက်ရှိမယ်အဓိကကြတဲ့မြို့တစ်မြို့ဖြစ်တာကြောင့်အခုထိဒီဒုက္ခသည်တွေဆက်လက်ဝင်ရောက်နေသေးပဲလို့လဲအာနာပိုင်နီကဆိုပါတယ်ဒုက္ခသည်အရေးရင်ဆိုင်နေရတာနဲ့ပတ်သက်လို့ဥရောပကမြို့ကြီးတွေမှာတော့ဆန္ဒပြမှုတွေဖြစ်ပွားနေပါတယ်ဗြိတိန်နိုင်ငံမှာအခုလိုဒုက္ခသည်အရေးကြီးကြီးပြင်းပြင်းဖြစ်ပွားလာတဲ့အပေါ်ဗြိတိန်ဆိုရရဲ့ရည်တည်ချက်ကိုလူတွေတောင်းနဲ့ချီပြီးတော့ဆန့်ကျင်ဆန္ဒပြပါတယ်လူခွင့်ဆိုင်ရာလှူရှားသူတွေနိုင်ငံရေးသမားတွေအမှုပညာရှင်တွေဟာလွတ်တော်ရည်မြင်ကိုချီတက်ခဲ့ပြီးအရှိအလယ်ပိုင်းဒေသကလက်နက်ကင်ပဋိပက္ခတွေကြောင့်ထွက်ပြေးလာသူတွေကိုစာနာကြောင်းပြသခဲ့ပါတယ်။ဒိမတ်နိုင်ငံကိုပင်ဟေဂင်မြို့မှာလည်းလူ3000လောက်စုဝေးပြီးဒုက္ခသည်တွေကိုကြိုဆိုပါတယ်။ဥရောပဟာစီးရီးယားရဲ့အနီးကပ်ဆုံးအိမ်နီးချင်းတွေပါဆိုတဲ့စာရင်းတွေကိုကန်ဆောင်ပြီးစာနာထုတ်ဖော်ခဲ့ပါတယ်။ဆွေးနွေးနိုင်ငံစတော့ဟ ோம் မှာတော့လူ1000လောက်ကဒုက္ခသည်တွေကိုအစိုးရအနေနဲ့ပို့ပြီးတော့ကူညီနိုင်တဲ့မူဝါဒတွေချမှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ပိုလန်နိုင်ငံမှာတော့လူ9000လောက်ကဆန္ဒပြကြပြီးအဲ့ဒီထဲကအများစုဟာအစ္စလာမ်စံကျင်ရေးကြိုးကြော်တဲ့နေဟစ်ကြွေးခဲ့ကြသလိုလူ1000လောက်ကတော့ဒုက္ခသည်လက်ခံထားရေးအတွက်ဆန္ဒထုတ်ဖော်ခဲ့ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့ကာဒစ်စစ်သွေးကြွတွေကြားမှာသတင်းပတ်နဲ့ချီဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြီးဒီကနေ့မှာတော့နိုင်ငံအရှိတောင်ပိုင်းမှာထပ်ဖြစ်တဲ့တိုက်ခိုက်မှုတွေကြောင့်ရဲရရှိ3ဦးသေဆုံးခဲ့ရတယ်လို့လုံခြုံရေးနဲ့ဆိုင်တဲ့သတင်းရင်းမြစ်တွေကပြောဆိုပါတယ်ဆနက်မျိုးအပြင်ဘက်ရဲတပ်ဖွဲ့စစ်ဆေးရေးဂိတ်နားမှာကားဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်ရဲရရှိနှစ်ယောက်သေဆုံးခဲ့တယ်လို့အဲ့ဒီသတင်းကအတည်ပြုပါတယ်။တန်တရားရှိသူတွေကိုလုံခြုံရေးတပ်ဖွဲ့တွေဘက်ကရဟတ်ရင်တွေလက်နက်ကြီးတွေနဲ့ရှာဖွေပစ်ခတ်ခဲ့တဲ့အတွက်ထွက်ပြေးတဲ့အကြမ်းဖက်သူ2ဦးသေဆုံးခဲ့ပါတယ်။နောက်ထပ်အစိုးရရဲရရှိတယောက်ကတော့ဒိုင်ယာဘကခရိုင်ကဆိုဗန်မျိုးတွေမှာမြို့နယ်တွေမှာကာတစ်စတန်အလုံသမားပါတီကပြည်သူစစ်တွေရဲ့ဒုံးလက်နက်နဲ့တိုက်ခိုက်မှုမှာသေဆုံးခဲ့ပါတယ်။တူရကီရှိတောင်ပိုင်းစစ်ဆေးမျိုးမှာစနေနေ့ကကိုရဲ့ကြညာမထွက်ရအမိန့်ကိုရုတ်သိမ်းပြီးခဲ့တဲ့နောက်ဒေသခံတွေကကြီးစံရအပြစ်နဲ့ကားတွေကြီးစံခွန်တွေအပြစ်စီးတွေစုပုံနေတဲ့နေရာတွေကိုပြန်စုယုံရောက်ရှိလာခဲ့ကြပြီးတော့ပြီးခဲ့တဲ့သတင်းပတ်တွေထဲမှာလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီဒေသမှာစစ်တိုက်စစ်ဆင်ရေးဆင်နွှဲခဲ့ကြတာဖြစ်ပါတယ
်ဂျေရုရှလင်ကအယ်အက်ဆာပလီကျောင်းဝင်းအတွင်းအစ္စရေးရဲတွေနဲ့ပါလက်စတိုင်းတွေကြားပြည်ပကဖြစ်ပွားခဲ့ရပါတယ်ဂျူးလူမျိုးတွေရဲ့နှစ်သက်ကူးအကြုံနဲ့ဒီကနေ့တနင်္ဂနွေနေ့မှာဒီလိုပြည်ပကဖြစ်ပွားတာပါဣဇရေးရဲတွေကိုဂဲနဲ့ပစ်ပေါက်ပြီးဗလီကျောင်းထဲကိုဝင်နောက်အတားအဆီးတွေကာယံထားလိုက်တဲ့ပါလက်စတိုင်းတွေကိုလိုက်လံဖမ်းဆီးတဲ့ဣဇရေးရဲတွေနဲ့ပါလက်စတိုင်းတွေကြားပြည်ပခဖြစ်ပွားတာဖြစ်ပါတယ်။ Al-Aqsa ဗလီကျောင်းဝင်အတွင်းမွတ်စလင်မဟုတ်သူတွေဝင်ရောက်တာနဲ့ဒီဗလီဝတ်ကျောင်းဝင်ထဲကိုဂျူးဝတ်ပြုစုတောင်းသူတွေဝင်ရောက်ခွင့်ရရှိရေးဆောင်ရွက်မှုတွေကြောင့်အဲ့ဒီနေရာမှာပြည်ပခတွေဖြစ်ပွားလေရှိပါတယ်။အဲ့ဒီ Temple Mount ဆိုတဲ့နေရာကိုပဲဂျူးလူမျိုးတွေကဘာသာရေးအရာအထွတ်မြတ်ထားရနေရာအဖြစ်အတိအမှတ်ပြုထားပြီးမွတ်စလင်တွေကလည်းအဲ့ဒီနေရာကိုသူတော်စင်တို့ရဲ့စံပြေရာနေရာတစ်ခုအဖြစ် ခေါ်ဆိုသတ်မှတ်ထားပါတယ် sorry အာရေဗျာနိုင်ငံကမက္ကာနဲ့မဒီနာပြည်ရင်ဒီအဲ့ဒီနေရာဟာဒီမွတ်စလင်တွေရဲ့တတိယမြောက်အထုပ်အမြတ်ထားရနေရာလည်းဖြစ်ပါတယ်ခင်ဗျာ
ယေမန်နိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အရာဟူတီသဘုံတွေခြေကုပ်ယူထားတဲ့နေမြေကနေသဘုံတပ်တွေဆုတ်မပေးမချင်းကုလသမဂ္ဂကကြားဝင်စစ်ဆေးညှိနှိုင်းပေးတဲ့ငင်းကြင်ဆွေးနွေးပွဲကိုပါဝင်မှာမဟုတ်ဘူးလို့ယေမန်နိုင်ငံရဲ့ပြည်ပရောက်အစိုးရအဖွဲ့ကပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ကထုတ်တဲ့ကြေညာချက်အရအစိုးရအနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်2216ကိုသဘုံတပ်တွေကအတိမတ်ပြုတ်ပြီးဒီဆုံးဖြတ်ချက်ကိုချွင်းချယ်မရှိကောင်းထဲဖော်ဖို့သဘောမတူမချင်းသူတို့အနေနဲ့ဘယ်အစည်းအဝေးကိုမှပါဝင်တက်ရောက်မှာမဟုတ်ဘူးလို့ယေမန်သမ္မတဟောင်းအဗ်ဒူရာဘူမွန်ဆူဟာဒီကပြောဆိုပါတယ်သမရာဟောင်းဟာဒီဟာယေမန်နိုင်ငံတွေကမနေ့စောပိုင်းကတည်းကထွက်ပြေးခဲ့တာဖြစ်ပြီးတော့သူအစိုးရကဆော်ဒီအာရေဗျနိုင်ငံထဲမှာနေထိုင်ပြီးအုပ်ချုပ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကဟော်တီသဘုံတွေမြို့တော်ဆန်နယ်အထိရောက်လာကတည်းကပါတီအဖွဲ့အစည်းအားလုံးစုပေါင်းပြီးယေမန်နိုင်ငံကိုထိန်းချုပ်ရေးအတွက်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။မလာတုန်းကယေမန်နိုင်ငံထဲမှာဆော်ဒီအာရေဗျကလေကြောင်းတိုက်ခိုက်မှုထိုးစစ်တွေစခဲ့ပြီးတဲ့နောက်ဒီတိုက်ခိုက်မှုတွေကြောင့်အရသားနဲ့တိုက်ခိုက်သူ4500လောက်သေဆုံးခဲ့ပြီးတနိုင်ငံလုံးလူမှုရေးပြည်ပခန့်ဖြစ်ပွားခဲ့ရတာဖြစ်ပါတယ်။အီရန်ကထောက်ခံအားပေးတဲ့ဟူသီသဘုံတွေအပေါ်ဆော်ဒီဥဆောင်နဲ့ညွန်မောင်းအဖွဲ့ရဲ့တိုက်ခိုက်မှုကိုအိုမန်ကလွဲလို့အာရဗင်လယ်ကွေ့နိုင်ငံအလုံးကထောက်ခံကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေထဲမှာအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေတိုက်ပွဲတွေမှာအသာစီးရလာပြီးဟူသီသဘုံတွေထိန်းချုပ်ခဲ့တဲ့နေရာတွေကိုပိုသိမ့်ပိုက်လာနိုင်ပါတယ်။တနင်္ဂနွေနေ့ကတော့ဆာနာမြို့ရှေ့ဘက်ကသဘုံတွေကိုတိုက်ခိုက်တဲ့မြေပြင်တိုက်ပွဲတွေကိုသမရာဟောင်းဟူဒီရဲ့တပ်ဖွဲ့တွေကစပြီးတိုက်ခိုက်နိုင်ခဲ့ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။မက်ကာကအကြီးဆုံးဘလီဝုဒ်ကျောင်းကြီးပေါ်ကိုမနေ့ကဝင်းချီဆက်လက်တန်ပြုတ်လဲကျခဲ့တဲ့နေရာကို Sorry Arabia ပြည်ရင်ဆယ်လမန်တောက်ရောက်ကြီးရှုခဲ့ပါတယ်။ဒီဝင်းချီဆက်ပြိုလဲမှုကြောင့်လူ108ယောက်ထက်မနေ့သေဆုံးပြီး238ယောက်ဒဏ်ရာရခဲ့တယ်လို့ဒေသခံသတင်းဌာနတွေကပြောဆိုထားတာပါ။မိုးတဲတဲမဲမဲရွာပြီးလေတဲအားပြင်းထန်တာကြောင့်ဘလီထဲမှာဖျားဝှက်ပြုတ်ဆူတောင်းနေသူတွေပေါ်ဒီဝင်းချီဆက်လက်တန်ဟာပြိုလဲကျခဲ့တာလို့ Sorry အရက်ဖက်လွန်ကျွေးဆိုင်ရာအကြီးအကဲကပြောပါတယ်။မက္ကာမြို့လယ်မှာအကြီးစားဆောက်လုပ်ပြင်ဆင်ရေးတွေလုပ်နေတာကြောင့်ဝင်းကြီးဆက်လက်တံတွေကိုကောင်းငင်မှာတွေ့မြင်နေရပါတယ်။အခုဒီဝင်းကြီးဆက်ပြိုလဲကျခဲ့တဲ့အကြီးဆုံးဘလီကိုလည်းနေရာချက်တွင်ပြီးတော့မွမ်းမံမှုတွေပြုလုပ်နေတာဖြစ်ပါတယ်။အစ္စလမ်တွေအထွတ်မြတ်ထားရဒီနေရာမှာနှစ်စဉ်ကျင်းပတဲ့ Hajj ဘုရားဖူးရာသီမကျရောက်မီရပိုင်းအလိုမှာအခုလိုဖြစ်ပွားခဲ့တာပါ။ကမ္ဘာတစ်လောကဘုရားဖူးတွေဟာဘုရားဖူးရာသီမှာမက္ကာကိုတွားရောက်လေးရှိပြီးတရုတ်နိုင်ငံရှင်ချင်းနန်ဂျီယာဂန်ဆုနဲ့ယူနန်ပြည်နယ်တွေကဖျားဘူးတပေါင်းနီးခွဲနီးပါလေမက္ကာမှာရောက်ရှိနေပါတယ်ခင်ဗျာ
စနေနေ့ကအိန္ဒိယနိုင်ငံလေပိုင်းပလောဝဲမြို့ကစားတောက်ဆိုင်တစ်ဆိုင်မှာဇက်တိုက်ပောက်ကွဲမှုတွေနဲ့တူလူ90နီးပါတေဆုံးခဲ့ရတဲ့ပောက်ကွဲမှုမှာတန်တရားဖြစ်เสียကောင်းသူကိုဖမ်းဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဒါဇင်နဲ့ချီးတဲ့ဒေသခံတွေကကြွေးကြော်ဆန္ဒပြခဲ့ကြပါတယ်အခုနောက်ဆုံးရသတင်းရတော့လူ100လောက်ဒဏ်ရာရပြီး88ယောက်သေဆုံးစေခဲ့တဲ့အဲ့ဒီပောက်ကွဲမှုအတွက်တရားမဝင်ပောက်ကွဲစေတတ်တဲ့ပစ္စည်းသုံးလောင်းသူကိုရဲကလိုက်လံရှာဖွေနေတယ်လို့ရဲရရှိကပြောဆိုပါတယ်။ပောက်ကွဲစေတဲ့ပစ္စည်းတရားမဝင်သုံးလောင်းသူဟာလောလောဆယ်ထွက်ပြေးနေတယ်လို့သိရပြီးသုံးလောင်းပစ္စည်းတွေမှာဂျယ်လက်တင်နဲ့ယူရီးယားဓာတ်မြေဩဇာတွေပါဝင်ပါတယ်။အစောပိုင်းကပောက်ကွဲမှုဟာစားတောက်ဆိုင်သုံးဂက်စမီဘိုကစခဲ့တယ်လို့ရဲတပ်ဖွဲ့ကယူဆခဲ့ပေမဲ့နောက်ပိုင်းမှာစားတောက်ဆိုင်သားကတူလောင်ယုံမှာရှိတဲ့တရားမဝင်ပောက်ကွဲစီတဲ့ပစ္စည်းတွေကစခဲ့တယ်လို့ရဲတပ်ဖွဲ့ကသိရှိခဲ့တာဖြစ်ပါတယ
်။ထိုင်းဘက်ငွေ10သန်းအမေရိကန်ဒေါ်လာ238,000တန်မိုးရှိတဲ့ဒီခိုးယူခံရတဲ့စိန်နှုန်းကိုအခုခါမှာထိုင်းစုံစမ်းရေးရဲတပ်ဖွဲ့ကပြန်လဲရရှိပြီဖြစ်ပါတယ်။အလေးချိန် 6 ကာရက်ရှိတဲ့ဒီဖိုးရံကြောက်ကိုခိုးယူသွားတယ်လို့ဆွဆွဲထားတဲ့အမျိုးသမီးရဲ့ခန္ဓာကိုယ်ရဲကနေဦးလန်းချောင်းကနေတဆင့်ဆရာဝန်တယောက်ကဆွဲထုတ်နိုင်ခဲ့တာလို့ရဲမှူးကြီးမီနာဒီယန်မောင်ပတ်ကပြောပါတယ်။တဘာဝအတိုင်းဝမ်းသွားတာဝမ်းသွားအောင်လုပ်ပြီးတော့ထုတ်ယူလို့မရနိုင်တော့တဲ့အဆုံဆေးရုံသွင်းပလေယာကိုအသုံးပြုပြီးနောက်ဆုံးမှဒီလိုပြန်ဆွဲထုတ်ခဲ့တာလို့ဆိုပါတယ်ခင်ဗျာ
။
ိတ်တန့်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ internet ဆာမျက်နှာ bami.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်ရှင်လက်ဘရန်ကျောင်းသားသပိတ်အကျန်းဖယ်ဖြိုခွဲခံရချိန်မှာရဲလက်ဆွဲလုံထုံးလုံနီးနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတဲ့ရဲတွေရဲတပ်ဖွဲ့ဝင်တွေကိုရန်ပြုတ်သူတွေနဲ့အဓိကယုံနှိမ်နှင်းရေးလုပ်ငန်းစဉ်အဆင့်အတိုင်းမလုပ်ဘဲကျော်လွန်ဆောင်ရွက်ခဲ့တဲ့တာဝန်ရှိသူတွေကိုအရေးယူဖို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်ကိုဥပဒေပညာရှင်တို့ကကြိုဆိုလိုက်ပါတယ်။ကျောင်းသားသပိတ်အထောက်အကူပြုကော်မတီကတော့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေနဲ့ပါထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးဖို့လိုအပ်တယ်လို့ပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်။
တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာအကြမ်းဖက်ရိုက်နှက်ဖြိုခွင်းခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ဘက်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်။စစ်ဆေးချက်တွေအရအကြမ်းဖက်ဖြိုခွင်းခံရမှုမဖြစ်ပွားချိန်အချိန်မတိုင်ခင်အထိဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားအပြုသဘောဆောင်တဲ့ဆက်ဆံရေးရှိခဲ့လို့ဒီမိုကရေစီစနစ်ကိုငြိမ်းချမ်းစွာအကောင့်ထည်ဖော်တဲ့နိုင်ငံရဲ့ပုံရိပ်ကောင်းတဲ့အဖြစ်ဖော်ဆောင်နိုင်ခဲ့ကြောင်းမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဘက်ကတုံ့သက်ပါတယ်။ဒါပေမဲ့လို့အဓိကယုံဖြစ်ခဲ့တဲ့နေ့မှာတော့ဆန္ဒပြတပိတ်မောက်စစ်ကြောင်းထက်အင်အားများတဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကဥပဒေနဲ့အညီဖမ်းဆီးခြင်းမရှိခဲ့တာတွန်းတိုက်မှုဖြစ်တဲ့အချိန်မှာတားဆီးရေးနဲ့ဖမ်းဆီးရေးနှစ်ဖက်ရောထွေးပြီးတော့ EU နီးစနစ်နဲ့လေ့ကျင့်ပုံစံပြက်ယွင်းသွားခဲ့တာတပိတ်မောက်စစ်ကြောင်းရဲ့ပြန်ကြားရေးရင်ကိုရဲတချို့ကထုရိုက်ကန်ကြောက်ဖျက်ဆီးတာစတာတွေဟာရဲလုံထုံးလုံနီးနဲ့အညီနီလန်းတကြပြုမှုဆောင်ရွက်ခဲ့တယ်ဆိုတာဆိုရန်ခက်ခဲတယ်လို့ကော်မရှင်ဘက်ကတုံ့သက်ပါတယ်ဒါအပြင်အခင်းဖြစ်ပွားနေချိန်မှာတာဝန်ရှိတဲ့သူတွေကတမိန်နဲ့တတန်နဲ့သတ်မှတ်အမိန်ပေးကိုကဲနိုင်ခြင်းမရှိတဲ့အပြင်ရဲဝန်ထမ်းတွေဘက်ကကျောင်းသားတွေကိုကင်တွယ်ဖြေရှင်းရမှာအညွှန်ကြားချက်ကိုလိုက်နာခြင်းမရှိတာရဲလက်ဆွဲပါသတ်မှတ်ချက်တွေနဲ့အညီဆောင်ရွက်မှုအားနည်းတယ်ဆိုတာတွေ့ရှိကြောင်းလည်းထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်ချက်အပေါ်မှာကြိုဆိုပါတယ်လို့အထိမ့်သိမ့်ခံထားရတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဥပဒေကြောင့်အရာအကျိုးဆောင်ရှေ့နေအဖြစ်လိုက်လံဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ
်ခွင့်ကော်မရှင်ကတိုးတက်လာတယ်လို့ပြောရမှာပေါ့နော်အချက်၃ချက်တွေ့ရတယ်ပထမဆုံးကတော့ဒေါခင်ဝင်းအမှုမှာလည်းပဲသူတို့ဝင်းပါလာတာကိုတွေ့ရတယ်သူစုံစမ်းစစ်ဆေးတဲ့နဲ့ဖြစ်တဲ့ကိစ္စတွေကိုနောက်တစ်ခါဒုတိယချက်ကတော့အခုဒီရန်တော်တပ်ကျောင်းသားဘူနိုင်ရဲဝီတို့ဘာကတာကျောင်းသားတွေအမှန်ကဆောက်တဲ့ကိစ္စမှာဒီအမရပုရမြို့နယ်တရားရုံးကငင်းပယ်လိုက်ခြင်းဟာပြန်လည်စဉ်းစားတဲ့မယ်လို့သူတို့ညာရဲ့ထုတ်ဒါလည်းကျွန်တော်တို့ကြည့်လို့ရတယ်အဲ့ဒီကြော်တယ်ကြည့်လို့ရအခုဒီလိုရဲတွေကိုရေးယူဆောင်ရတဲ့မယ်လို့ထုတ်တယ်အပေါ်မှာတော့ကျွန်တော်တို့ကဟိုနိုင်တယ်လည်းလည်းကြိုးစားတယ်လို့ကျွန်တော်တို့ပြောမှာပါပဲအခုမှလည်းလင်းပြောရရင်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်စထွက်လာတုန်းကတော့ကျွန်တော်တို့လုံးဝယုံကြည်မရှိဒီအဲ့ဒီတုန်းကမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့တွင်းမှုဆိုတဲ့ဥကြော်တင်ဆိုတဲ့ပုဂ္ဂိုလ်ကစီအစိုးရအဆက်ဆက်ရင်ကိုယ်စလဲဖြစ်ဒီယုံစရာမကောင်းတဲ့အတိုင်းပဲသူတို့လောက်ဆောင်တာတွေ့ရတယ်ဘာမှတိရောက်တယ်မရှိဘူးဒါပေမဲ့ဒီဒေါခင်ဝင်းကိစ္စအစတော့တချို့ဒီစစ်ကြီးတိုးတက်လာတယ်ဒါကတော့အလွန်အားရရေကြီးတစ်ခုကိုမြန်မာနိုင်ငံမျိုးသားတွေဝင်ကောင်းခြင်းရောက်ရှိလာတယ်လို့ကျွန်တော်တို့ဆိုရတော့မှာပါကြိုဆိုရတော့မှာဖြစ်ပါတယ်
ဒါပေမဲ့လို့ဒီမိုကရေစီကျောင်းသားတပိတ်အထောက်အကူပြုကော်မတီကဥဇော်ရန်ကတော့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဘက်ကလက်တွေ့ကျတဲ့လှုပ်ဆောင်မှုတွေနဲ့အခုထပ်ပေါ်ပြီးထိရောက်အောင်ကင်တွယ်ဖြေရှင်းပေးတဲ့လို့ဆိုပါတယ်
သူတို့ကဒါပဲလုပ်ပိုင်ခွင့်ရှိလို့ဒါပဲလုပ်တာပါတကယ်လို့ဒီရက်လုပ်ပိုင်ခွင့်လည်းရှိမယ်ဆိုရင်ဒီရက်လုပ်ပိုင်ခွင့်ရှိရဟာသူတို့လုပ်မှာပါဒါပေမဲ့မြန်မာနိုင်ငံမှာရှိတဲ့အစိုးရနဲ့ပတ်သက်တဲ့ဒီအစိုးရရဲ့အာဏာစက်အောက်ပေါ်လုပ်ပိုင်ခွင့်အောက်မှာဖွဲ့ထားတဲ့အဖွဲ့အစည်းအားလုံးကကျွန်တော်တို့အမိန့်ဆိုတဲ့ညွှန်ကြားချက်တခုအောက်ထဲမှာပဲတိကျကျလုံတာကိုတွေ့ရပါတယ်စွန့်စမ်းစစ်ဆေးကော်မရှင်ဆိုတာအစိုးရဝန်ထမ်းတွေမှာပါတဲ့ဓာတ်ကြကြကော်မရှင်တခုကနေအများဆုံးစွန့်စမ်းဖော်ထုတ်အဲ့ထဲမှာဆိုရင်ရှေ့နေရှေ့ရကြီးတွေပါမယ်အပြည်လူယုံကြည်တဲ့လူတွေပါဖို့ပေါ့နော
်မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ဘက်ကအသေးစိတ်တွေ့ရှိချက်တွေအပေါ်မှာအဓိကယုံဖြစ်တဲ့နေ့မှာနီလန်းတကြလိုက်နာဆောင်ရွက်ခြင်းမရှိတဲ့ရဲတွေကိုထိုက်တင့်တယ်လို့အရေးယူဖို့နောက်ရုံးရင်းဆန်ခတ်ဖြစ်ပွားနေတဲ့အချိန်မှာအဓိကယုံနှိမ်နင်းရေးလုပ်ငန်းစဉ်အဆင့်အဆင့်အတိုင်းမလုပ်ဆောင်ဘဲအဆင့်ကျော်လွန်ပြီးဆောင်ရွက်ခဲ့သူတွေကိုအရေးယူဖို့နဲ့ရဲတပ်ဖွဲ့ဝင်တွေကိုရန်ပြုတ်ဖျက်ဆီးခဲ့သူတွေကိုလည်းဥပဒေနဲ့အညီအရေးယူဖို့အကြံပြုတိုက်တွန်းထားပါတယ်အမျိုးသားလူ့ခွင့်ရေးကော်မရှင်ဘက်ကအခုလိုတိုက်တွန်းချက်တွေအပေါ်မှာဥပဒေအရဘလို့အရေးယူဆောင်ရွက်နိုင်တယ်လဲဆိုတာကိုလည်းရှေ့နေကြီးဦးသိန်းတန်းဦးကအခုလိုသုံးသပ်ပါတယ်
။ကျောင်းသားတွေဖုံးနေလူခံဒါလူရမှုပဲ robbery ပဲဒါပြစ်မှုပဲသဏ္ဍာန်ပြတဲ့သူရိုက်လို့ရှိပါတဲ့ပစ္စည်းလူရခွင့်ရှိတယ်ဆိုတာဘယ်ဥပဒေမှပြထားမတာဘူး။နော်ဒီတရားခဏစီရပစ္စည်းလူရခွင့်မရှိဘူး။လဲနေတဲ့သူရိုက်တာတို့ဒါတွေကရဲဥပဒေရလဲယူနေပြစ်မှုဆိုင်ဥပဒေရလဲပြစ်မှုမြောက်ပါတယ်။အပြစ်ထံရိုက်ထံရရတယ်ဆိုဒါတတိပြင်းထန်နာကျင်စေမှုပဲ၃နှစ်၆နော် ောက်တစ်ခါခုနလူရဲမှုလူရဲမှုဖြစ်တယ်ဗျာပြည်မှုဆိုင်ရာဥရေရလည်းရေယူနိုင်တယ
်လေဗဒန်ရဲခင်းမှာအောင်မြေဗိမာန်ကျောင်းတိုက်မှာလှုပ်ဆောင်ခဲ့တဲ့ဖမ်းဆီးရှာဖွေမှုတွေမှာလည်းနယ်မြေကန်ရဲတပ်ဖွဲ့ကမဟုတ်ဘဲရဲတပ်ရင်းကရဲတချို့ဝင်ရောက်ဆောင်ရွက်ခဲ့တဲ့အတွက်မလိုလားအပ်တဲ့အထင်မြင်လွဲမှားမှုတွေနဲ့ရဲတွေအပေါ်မှာယုံကြည်မှုပြက်ပြားစေခဲ့တယ်လို့ထောက်ပြထားပါတယ်အနီးကပ်ကြက်မှတ်ကုတ်ကဲခဲ့တဲ့ဘကိုးတိုင်းဒေသကြီးအစိုးရအဖွဲ့ကိုတတ်သေးထွက်ဆိုချက်ရယူဖို့မြစ်တာရက်ခံခဲ့ပေမဲ့လို့အစီရင်ခံစာထွက်တဲ့အချိန်အထိတုံ့ပြန်ခြင်းမရှိဘူးဆိုတာကိုလည်းထည့်သွင်းဖော်ပြထားပါတယ်ရှင
်မဆုမိုဆူစီတင်ပြပေးခဲ့တာပါရှင်ခုကတော့သတင်းဖတ်စင်ခန္ဓာတွေကိုတင်ပြပေးသွားတော့မယ်အမှားမှန်ချေရတဲ့2010ပြည့်ရွေးကောက်ပွဲတုန်းကပေမဲတွေများခဲ့တာကြောင့်အခုလာမယ့်ရွေးကောက်ပွဲချရင်တော့ဒစိမ့်တုံးနှိပ်မဲပေးနိုင်အောင်စီစဉ်ထားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်မဲပေးပြီးတဲ့သူတွေထပ်ပြီးမဲမပေးနိုင်အောင်အတွက်ကိုလည်းမှင်တို့တဲ့စနစ်ကိုသုံးသွားမှာဖြစ်တယ်လို့ VOA နဲ့တီးတန့်မေးမြန်းကမှရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါရယ်မဲယုံတွေရဲ့လုံခြုံရေးအခြေအနေနိုင်ငံတကာလေးလာစောင့်ကြည့်ရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေတွေကိုရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်မေးမြန်းကအပိုင်းနှစ်ကိုမြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရအောင်ပါရှင်
မပါတော့တာမဲယုံနေရတော့ကြောင်းနေမှလုံးမယ်ပေါ့နော်နောက်ပြီးတော့ဒီမဲပြားတို့ဒီမဲပေးပုံကြီးစနစ်တို့ပေါ့နော်နောက်ဆုံးကြားသိရတာကျတော့ဒစိမ့်တုံးလေးနဲ့မဲပေးရမယ်လို့ပြောပါတယ်နောက်ပြီးတော့ပေးပြီးတဲ့လူတွေကိုမှင်လေးနဲ့နိုင်ငံတကာမှာလို့အမှတ်သားလုပ်ပါပါလား
လုပ်ပါမကဲ
ဟုတ်ကဲ့ပါအဲ့တော့ဒစိမ့်တုံးနဲ့ပေးတဲ့အခါမှာရောဒီမဲဆန္ဒရှင်တွေအနေနဲ့အခက်အခဲများတွေ့နိုင်ပါလားရှင
်ဟိုကျွန်တော်တို့ကတော့ဒါတော့လေဟိုအခုမှကျွန်တော်တို့ကတော့ဒီဒစိမ့်တုံးကတော့တကယ်ပြောကြည့်ဆိုလို့ရှင်တော့90တုံးကဒစိမ့်တုံးလုပ်ခဲ့ပါတယ်အဲ့ရနေကျွန်တော်ဘောလ်ပင်နဲ့ချစ်ခိုင်းပါတယ်ဒါက2010ပေါ့အဲ့မှာချစ်တဲ့ခါကျတော့ပယ်မဲတွေများတယ်အချစ်လွန်သွားပြီးတော့အဲဟိုဘက
်ကွက်တည်း
ကွက်ထဲရောက်သွားတာပဲဖြစ်သွားတာရှိတယ်တချို့ကလည်းအမှန်အချစ်မချစ်နိုင်လို့ပယ်မဲဖြစ်သတ်မှတ်တာရှိတယ်အဲကျွန်တော်2010ကြာပြတ်မှာတော့တခြားရည်လိုက်ပါတယ်ဒီအကွက်ထဲမှာဝင်ရင်တော့ချစ်ပဲချစ်နော်ချက်ချီတော့ခက်လို့မရအောင်အဖြောင်းပဲရည်ရည်နော်တို့ချစ်တဲ့ဟာလက်လွန်သွားလို့နော်ဟိုအပေါ်အကွက်ထဲကိုမထီဘူးဆိုရင်ပယ်မဲမတက်မှမနဲ့လို့ကျွန်တော်လုပ်ပါတယ်အဲ့လိုကျွန်တော်ရှင်းအောင်လုပ်သွားတဲ့အခါဘာပြဿနာလာတဲ့လဲဆိုတော့ဖျောင်းကပ်ပါတယ်ဖျောင်းတုပ်ပါတယ်ဆိုတော့ပြဿနာတဲ့ကောပြဿနာတဲ့တဲ့ခါဒါလည်းကျွန်တော်စစ်ပါတယ်ဒါကျွန်တော်ဒါလည်းမဟုတ်ပါဘူးတသက်မဲ့ဟိုရင်ပြလာပါဆိုတော့နောက်တော့ကျွန်တော်မထူတော့ဘူးငါတို့တော့ဒီဒစိတုံးနှိမ့်တာပြန်ဆိုင်ရင်ကောင်းမယ်ဆိုတော့ဒစိတုံးနှိမ့်လိုက်တာပါအဲ့ဒါ90တော့လည်းအတွေ့အကြုံရှိပါတယ်အခုလည်းကျွန်တော်အချိန်ဆက်မှာဆမ်လို့ကျွန်တော်လုပ်ပါတယ်ကျွန်တော်ပါတီနဲ့ဆီဆိုတဲ့စီဝေးမှာလည်းပဲဒီလိုဆိုရင်စိတ်တွေရှိတယ်ဆိုရင်နေစီတဲ့ချိန်ကလာပါဆိုတော့ချက်ချင်းမဲ့သူဆက်ခိုက်ပါတယ်ခင်ဗျာကျွန်တော်ပင်မဲပြောင်းခဲ့နှိပ်ပြန်သားပါတဲ့တဲ့နေရင်တော့ခိုင်လုံမဲ့သိကြတယ်ဟိုတစုံတစုံနှုတ်ကျွန်တော်အကွက်ကူးကွက်ပါပါတယ်ကူးကွက်ထဲမှာဟိုဘက်မှာဘယ်တကွက်ရောက်တယ်ဒီဘက်ကဘယ်တကွက်ရောက်လဲဒါကိုကြီးပါတယ်အဲ့တော့ဟိုဘက်မှာ3ကွက်ပဲရှိတယ်အဲဒီဘက်မှာ6ကွက်ရှိနေတော့ဒီဘက်မဲဆိုတော့ဒီလိုနဲ့ကျွန်တော်သူတို့ဆုံးပြရလိုက်ပါတယ်တကယ်တကယ်တော့အဲ့၄တောင်ထဲမှာကိုယ့်ရဲ့ဒီဒစိမ့်၄တောင်လေးကြိုက်တော့နှိမ့်ချလဲကျွန်တော်ပြီးပါတယ်အဲဒါကတော့ကျွန်တော်ကဟိုအောင်မြင်မယ်လက်ထင်ပါတယ်ရေရင်းကလည်းကျွန်တော်ရီမန်းသူပဲပင်မဲရော့သွားမယ်လို့ပဲကျွန်တော်ထင်ပါတယ်ဒါတွေတော့ကျွန်တော်သိချင်သိချာကျွန်တော်လုပ်မယ့်အချင်းရှိပါတယ်နောက်ဖျောင်းအော်ဒီယိုရင်းဆိုတာလည်းမြင်တွေ့တာလည်းပဲဒါကျွန်တော်ဒီနေ့မှကျွန်တော်ဆက်လုပ်တာပါဒီနေ့မှဆက်လုပ်တဲ့ကိစ္စကလည်းပဲနှစ်ခါမှပြေးတာမဖြစ်အောင်ဒါလေးရလဲတော်တော်ဒီကောင်းပါတယ်။သူများတွေကအခုဆိုတော့တော်တော်များများတလောဆိုရင်ပဲတော်အောင်စဆူကြီးပဲမွန်ပြည်မှာသွားရင်သူဆိုရင်စိတ်နဲ့ပြောပါတယ်။အဲကျွန်တော်လည်းသတိထားပါတယ်။သူကဟိုမဲဆင်းနေတော့အများကြီးရှိတယ်။သူကမဲဆင်းရမရှိလို့မရအောင်။သူကအခုပဲဟိုလာအမေရိကရောက်နေတယ်။အခြေခံမဲဆင်းသူ့ရဲ့ရက်ကွက်မှာပါလာရမယ်။သူကဟိုကနေဦးရဲ့မဲပေးခြင်းနဲ့ပုံစံ15နဲ့လှမ်းတော့ဒီစင်းပါလို့ချင်ချင်မဲလက်မှာပို့ပေးမယ်။သူကလည်းပြန်လာပြန်ဒီကိုကျွန်တော်ပြန်ပို့တော့ကောင်းတီလုံးမှာပေါ့။အဲဒါကြောင့်မဲဆင်းရတော့ပါနေရမယ်။အဲကြောင့်အဲခုနပြောတော့ဒေါ်စန်းကြီးပြောခဲ့တဲ့မွန်ပြည်နယ်မှာဆိုရင်ဟိုတစ်ဖက်နိုင်ငံသွားလို့တယ်လို့သားတွေအများကြီးရှိတယ်။ဟိုလူတွေပြန်မလာနိုင်မင်းနဲ့တေတော်သူကအဲ့အစားတွေထည့ပြီးသွားရင်ဆိုကျွန်တော်ကတော့အဲ့ဒါကိုမဖြစ်နိုင်တော့မင်းတို့ထားပါတယ်။သူကလာမယ်မင်းတို့ပဲ။အဲပြေးမယ်ပြေးမင်းတို့ပါမယ်။အဲ့တော့ကျွန်တော်တို့ကလည်းစကြူလို့တယ်တန်းစီတဲ့ကွာပထမဆုံးစစ်တာလေလူကြီးအဖွဲ့အနေနဲ့လက်တွေပြရတယ်ဒီပြောဒီမှာကော်ရီဝိုင်တုတ်ထားတယ်ဖျောင်းနေပါရင်တုတ်ထားတယ်ဆိုရင်ဖျက်လို့ရစီသောကီမီကယ်တစ်ခုတုတ်ထားတယ်ဆိုတော့တန်တရားရှိရင်တော့ကျွန်တော်ကဟိုနေနဲ့ ဝကလေးနဲ့ပေါ့လေ snow tower လေးနဲ့ကျွန်တော်တုတ်ပြီးကိုကျွန်တော်ပြောပါတယ်ပြောပြီးဝင်မယ်ဝင်ပြီးမလက်မထုံမယ်ပြီးရင်ပြီးလို့ရှိရင်တော့ဒါတုတ်ပါအဲစစ်တာရဆိုင်စစ်တာမင်းတို့တာပြီးသားလူလာပြီးတန်းစီသလားတခြားစစ်ပါတယ်အဲမင်းတို့ပြီးရင်ပြော့အောင်နော်လှုပ်ထားဖို့နော်တခုခုပေါ့လေကတ်ထားမလားဆိုတန်ကျန်နဲ့ကျွန်တော်လည်းချုပ်တန်ကျန်ရှင် snow tower လေးနဲ့တန်ရှင်းလုပ်ပြလိုက်ပါလေကျွန်တော်မှတ်ထားပါတယ်အဲဒီအချက်ကတော့ထူးခြားတဲ့အချက်တွေပဲလို့ကျွန်တော်တိုးပဲမြင်ပါတယ်
ဟုတ်ကဲ့ပါနောက်တစ်ခုကလုံချုံကြီးပေါ့နော်ဒီမဲယုံကြီးရဲ့လုံချုံကြီးနဲ့ပတ်သက်လို့ဘယ်လိုမျိုးအရေးတူဆောင်ရွက်မှုတွေကြိုတင်ကာကွယ်ထားတာရှိပါလဲရှင
်ကျွန်တော်ကတော့ဒီလုံချုံကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်ဒေါ်လေးလေးထားပါတယ်လေးထားတဲ့ကြောင့်ကျွန်တော်2014တည်းကလုံချုံကြီးမှာတာဝန်ရှိမဲ့ပုဂ္ဂိုလ်တွေပေါ့အပြည်သေးရေးတို့ထွေဦးတို့လောဘကတို့တတ်မတော်ဖွဲ့စည်းတွေပေါ့တတ်မတော်ဖွဲ့စည်းကတော့နောက်ကျရင်ကျွန်တော်ဟိုဆက်သမှုပြတ်နေပြတ်တဲ့နေရာဆို signal စနေထိုင်ပြေးဖို့တော့ကျွန်တော်ဒီအတွက်ကျွန်တော်ခေါ်ကျွန်ပြောခဲ့ပါတယ်2015မှာကျွန်တော်လုံကြီးဟိုတေချာအသေးစိတ်ပေါ့တကူချင်းနော်လူပုဂ္ဂိုလ်လုံကြီးလူပုဂ္ဂိုလ်ခီးသွားလာလုံကြီးခီးသွားလာနေမဲဆစ်စင်းလုံကြီးဒလူတွေပေါ့အပစ္စည်းဆိုလို့ရှိရင်လည်းမဲလက်မှတ်ဒီပို့တဲ့ချိန်ထားသူတဲ့ချိန်လုံကြီးလုဖို့လိုပါတယ်ဆိုတော့ကျွန်တော်လိုပဲပြောခဲ့ပါတယ်အဒုတိယချိန်စီဝေးချတော့လည်းပဲဟိုရဲချုပ်ကတေချာပြောပါတယ်ဘာလုံကြီးဘာလုံကြီးဘာလုံကြီးတွေအစီမံထားပါတယ်ဆိုတော့ပြောပါတယ်အဲ့လိုနေနေကျွန်တော်တို့က risk management tool ဆိုတဲ့နိုင်ငံသားမှာပေါ့လေဒီလိုဒုံကျင်းတိကျတဲ့ကိစ္စတွေကိုဘယ်လိုထိန်းသိမ်းကာကွယ်လဲဆိုတော့အဲ workshop လေးတခုလာပြီးကျွန်တော်ရှိမှာ introduce လုပ်ပါတယ်ကျွန်တော်တဘောကြပါတယ်သူကအချိန်ကြာကျွန်တော်ထပ်ပြီးလုပ်ပါတယ်မလုပ်ခင်မှာ USIP ကနေပြီးတော့ကျွန်တော်ဒီဒုံကျင်းနဲ့ပတ်သက်သူ workshop လေးတခုလုပ်ပါတယ်အဲသူရဲ့ photo check ကတော့လုံကျုံရေးကိုအဖွဲ့အစည်းတွေဖွဲ့ပြီးတော့ဆောင်ရွက်တင်တယ်လို့ဆိုတော့ဒီလိုပဲ photo ပါတယ်အဲကျွန်တော်တွေဆွေးနွေးတဲ့ခါကျတော့ဒီလိုပဲရပါတယ်ရတယ်ကျွန်တော်နိုင်ငံတော်တင်ပြပါတယ်လုံခြုံရေးအစဉ်အဖွဲ့စည်းတို့ခုလိုပါတယ်လို့ကျွန်တော်တင်ပြလိုက်ပါတင်ပြတဲ့နိုင်ငံတော်လည်းပြည်ထရေးကိုဗဟုပြုပြီးတော့လောက်ပါဆိုပြည်ထရေးကလည်းအစဉ်အသူကတော့ဘိုးဟောနေပြီးရက်ကွက်နဲ့ကြောက်စုတီလုံခြုံရေးဖွဲ့ရှိပါတယ်အဲသူတို့ဟန်ချက်ညီတော်ကျွန်တော်ဘက်ကလည်းညီနိုင်ဖြစ်ရှိကော်မတီဆိုပြီးပြောင်းကြောက်ဘက်ကော်မရှင်ဖွဲ့ပါတယ်ဒါပါလဲဆိုတော့ပြဿနာရှိလာရင်ကျွန်တော်တို့အရင်ဆုံးကျွန်တော်ညှိပါမယ်ဆိုကြပါစို့မင်းစင်းမှာမပါလို့လားပြဿနာရှိရင်လူကြီးဖွဲ့ကျွန်တော်ပြီးမတွေ့သေးပါဘူးကျွန်တော်တို့အရှင်းပြပါမယ်ဟိုတော့အချိန်ကြီးကခဲ့တယ်ခင်ဗျားမလာလို့မပါတာပါမပါဘူးဆိုရင်ဥပဒေကတော့မပြေပဲကိုမရှိအောင်နားလဲအောင်ပြောပါမယ်နားလဲအောင်ပြောလို့ကမရလို့သူစူစူပူလုချင်တယ်ဆိုတော့ကျွန်တော်တို့နောက်ဆုံးတော့လုံခြုံရေးနဲ့ပဲဆက်ထိန်ပါဘောလေအဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်လုံခြုံရေးနဲ့ပတ်သက်တော့ကျွန်တော်တို့က risk management tool ဆိုတဲ့ဒီဟိုနေလေ software လေးနဲ့လေကျွန်တော်ဘယ်နေရာမှာပါဖြစ်နိုင်လဲဒါတွေကတော့ကျွန်တော် commission ဖွဲ့ခွဲတွေနဲ့ data collection ပေါ့လေဘယ်နေရာမှာစီဝေးရဖြစ်နေလဲဘယ်နေရာမှာဘာသာရေးနဲ့ဖြစ်နေဘယ်နေရာလူမျိုးရေးနဲ့ဖြစ်နေဘယ်နေရာမှာတော့ message ဆီနဲ့ပြင်ထန်တဲ့ကြောင့်စုပ်မှုတွေဖြစ်နေတယ်ဆိုတော့ data ပေါ်မူတည်တော့ software ထည့်လိုက်ရင်တော့သူကဘယ်နေရာတွေမှာတော့ဘာတွေဖြစ်နိုင်တယ်ဆိုတော့ color တွေပေါ်လာပါတယ်ဒီပေါ်မှာမူတည်ကျွန်တော်တို့ကပို့တော့အာယုံပြုတော့ထိမ့်သိရမှအခြေအနေရှိပါတယ်ထိမ့်တဲ့နေရာမှာလည်းခုနပြည်ထရေးလုံခြုံရေးအဖွဲ့နဲ့ commission ကညှိနှိုင်းဖြစ်ရှင်အဖွဲ့တစ်ခုနဲ့ပေါင်းပြီးတော့ကျွန်တော်အေးချမ်းဖြစ်တော့ထိမ့်သိတော့မယ်အဲအဘကလည်းဗီဒီယိုလည်းတော့ကြောင်းရင်းအင်ရမလုံတော့ပေါ့ရင်းရမလုံတော့ကြောင်းအခုအရင်ရေးနေငားနေတာလေခေါ်နေတာလေ
၄တန်းပြောလားမသိ
ဘူးတန်းပင်းနေပါဟုတ်ကဲ့အဲတန်းပင်းနေပါအဲ့ဒါတွေလည်းရှိနေပါတယ်အဲကြောင့်ပြောရမယ်ဆိုတော့ကျွန်တော်2015ကိုယူကော့ဘူတော့လေးထားပါတယ်ကျွန်တော်တို့ commission ရောပြည်တော်စုအဖွဲ့နဲ့ရောဆိုင်ရဝန်ကြီးဌာနနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်နေပါတယ
်ဟုတ်ကဲ့ပါအခုဒီလွတ်တော်ကိုယ်စားလှယ်လောင်းနေပေါ့နော်ဒီအသီးသီးနိုင်ငံရေးပါတီအသီးသီးကနေပြီးတော့စီရင်တင်သွင်းပြီးသားပါပြီအဲ့တော့သူတို့ကိုစီစစ်ဖို့ဆိုပြီးတော့အခု process ကစနေပြီပေါ့နော်အဲ့ဒီနေရာမှာကျွန်မဟိုမကြသေးခင်ကပဲနိုင်ငံရေးပါတီရဲ့ခေါင်းဆောင်နေတယ်ကျွန်မ interview လုပ်ခဲ့ပါတယ်လုပ်တဲ့အခါမှာသူတို့ပြောတာကတော့ကိုယ်စားလှယ်တွေကိုစီစစ်တဲ့နေရာမှာတဲ့ရွေးကောက်ပွဲကော်မရှင်ကလှုပ်ရမယ်ဘောင်တွင်းရနေပြီးတော့ကြော်ပြီးတော့ပေါ့ဥပမာဆိုလို့ရှင်စာသုံးလုံးတို့ SB တို့ပါပါလာပြီးတော့စစ်တဲ့လူတွေရှိပါတယ်ချို့လဲဖုန်းလောင်းနဲ့ဆက်ပြီးတော့ပြီးသွားတဲ့အခါလဲရှိတယ်လို့ချို့လဲသွားပြီးတော့အစ်စ်ခံရတာရှိတယ်အဲ့ဒါမျိုးပေါ့နည်းနည်းလေးစိတ်ကတိအောက်ဖြစ်ကြရတယ်လို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောအခုထာအနေနဲ့ဘယ်လိုများတုံ့တက်ချင်ပါလဲရှင
်ကျွန်တော်တို့ကတော့ဒါနိုင်ငံရေးပါတီတွေပြောတာကိုလည်းကျွန်တော်ကိုချင်းစားပါတယ်နော်တကယ်တကယ်တော့ဒီကိုယ်စားလောင်းဖြစ်တဲ့နဲ့မဖြစ်သင့်ဘူးဆိုတာတော့သူတို့ရှောက်လွတ်တင်ပါတယ်ကျွန်တော်ခရိုင်စစ်မှာစစ်စစ်ပါတယ်နော်ခရိုင်မှာရှိတဲ့ဧကောက်ပွဲကော်မရှင်ခရိုင်ခွဲပေါ့လေမြောက်ပြည်စိတ်ကြတဲ့ပုဂ္ဂိုလ်6ဦးရှိပါတယ်ထရက်ဆန်9ဦးရှိပါတယ်အဲ့9ဦး15ဦးရှိမှာပဲကျွန်တော်စစ်ပါတယ်ကျဲရဲဆိုတော့သူတို့ရှိရဒီကိုစရဲလောင်းနေရှောက်လာတင်နေဘုကကျွန်တော်ရှိရောက်တဲ့ခါကျအဲသူတို့ရဲ့ကိုယ်အချက်လက်ကိုကျွန်တော်ဌာနနှစ်ခုပေးပြီးတော့ ဗက်ဒင်းလုပ်ခိုင်းပါတယ်စီစစ်ခိုင်းပါတယ်ဒါတော့ပြည်ထရေးနဲ့လာဝကပါပဲအပြည်ထရေးကတော့အမှုကင်းရှင်းတာတွေဘာပြီးဘာပြီးတော့မှဆနစ်နေထိုင်တာတွေအဲနိုင်ငံရဲ့အထောက်ပံ့တွေယူတာတွေအခုဆိုလည်းပြန်လာပါတယ်ဘယ်သူဟာတော့အဲဘယ်ဌာနမှာနော်အလုပ်လုပ်နေတဲ့ကြောင့်ဒေါ်လာဘလောက်ရတဲ့ပုံကူဖြစ်ပါလေဆိုတာမျိုးကြီးကျွန်တော်ရှိလာတာရှိပါတယ်။အဲတစ်ဖက်ကလည်းပဲကျွန်တော်တို့လောကဘက်ကလည်းသူမူဘစဉ်တော့သူမိဘဟာအဲတိုင်းရင်းသားမဟုတ်ဘူး။အဲတရားသောသူကတော့တိုင်းရင်းသားဖြစ်တရားသောသူကနိုင်ငံသား FRC ဖြစ်နေတယ်ဆိုတာမျိုးကြီးပြန်လာပါတယ်။အဲကြောင့်ကျွန်တော်ကတော့ရွေးကောက်ဘက်ကော်မရှင်နေတဲ့သက်ဆိုင်ဝန်ကြီးဌာနတွေကိုဖက်တင်လုပ်ပြပါလို့တောင်းဆိုပါတယ်။အဲ့ဒီပေါ်မူတည်ပြီးတော့သူလည်းအောက်ကိုညွှန်ကြားပုံပေါက်ပါတယ်။အောက်ကိုညွှန်ကြားပေါက်တဲ့ခါကျတော့မသိမသာဆိုစားမဲ့ကိစ္စမှာတချို့လည်းပဲခေါ်စစ်တာတချို့လည်းပဲအချက်လက်တွေကိုလက်မှတ်ထိုးပြီးတော့တောင်းတာတွေတွေ့ပါတယ်ဒါကတော့ခေါ်စစ်လေလုံခြုံရေးကိုတော့ကြီးကြီးသားသားနဲ့ပဲမိသားဖြေလိုက်ရမှာပဲလက်မှတ်ထိုးပေးဖို့ဆိုရင်လည်းမထိုးဘူးဆိုလည်းရပါတယ်ဒါကတော့သတ်မှတ်ထားတဲ့ဟာတွေပါပဲချို့ရတွေကအလောက်ကတည်တာရှိတယ်တချို့ကပြည်တွေရတည်တာရှိတယ်ဘာသူတွေကိုရစံပေးပြီးတော့ဒါဖက်တင်လေးလုပ်ပြီးပါဆိုရှိပါတယ်အဲ့ဒါကြောင့်ဖြစ်ကြောင်းဖြစ်ပါမယ်သို့တော်လည်းပဲကျွန်တော်တို့ရှိမှာတော့နည်းနည်းလေးပေါ့ဟိုလောက်တာကင်တာတော့လူတွေစိတ်အနှောင့်အယှက်ဖြစ်စရာတော့ရှိပါတယ်အဲဒီတော့လည်းကျွန်တော်ကတော့ကြားရပါပဲနားလည်းသိခံပေးပါလေကျွန်တော်တော်ပဲပြောချင်ပါတယ
်အခုဒီရွေးကောက်ပွဲကော်မရှင်နဲ့ပူးပေါင်းဆောင်ရွက်တဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းရှိပါတယ် EU ဥရောပသမဂ္ဂရှိမယ်နောက်ပြီးတော့ IFES လို့ခေါ်တဲ့ဒီ Washington ခြေစိုက်အဖွဲ့တစ်ဖွဲ့ရှိတယ်နောက် IDEA ပေါ့နော
်အဲ
့တော့သူတို့အဖွဲ့တွေပူးပေါင်းဆောင်ရွက်မှုပေါ်မှာရောအားရကျေနပ်မှုရှိပါလားရှင
်ဟိုကျွန်တော်ဘက်ကပြောရင်တော့ကျွန်တော်တို့အားကျေနပ်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တိုင်းပြည်မှာရွက်ကောက်ပွဲနဲ့ပတ်သက်လို့အတွေ့အကြုံအများအားနှဲပါတယ်ပြောရဆိုရင်တော့လွတ်လပ်ရေး48ရပြီးတော့50နဲ့56 60 3ချိန်ပဲကျွန်တော်ရွက်ကောက်ပွဲရှိခဲ့ပါတယ်အဲ့တော့ရွက်ကောက်ပွဲဆိုတာဘာလို့မသိပါဘူးနော်လည်းနဲ့နဲ့မထည့်ဆိုထည့်တယ်မထည့်နဲ့ဆိုမထည့်ဘူးဆိုတဲ့သဘောပဲရှိပါတယ်အဲ့ရင်ကျွန်တော်အနှစ်ကွာသွားလိုက်တာ60နဲ့တမရအနာသိနေ84အနာလွဲ Socialism တောင်းနေ88ဟလာစပူမှုဖြစ်တော့တမရပြအနာသိနေ90မှာတစ်ကြိမ်အမြန်မာနိုင်ငံနဲ့စတုတ္ထကြိမ်ရွေးကောက်ပွဲပါပဲအဲ့ရန်နေဖွဲ့စည်းပုံမပေါ်ပေါက်လိုက်တာနဲ့ကြာသွားလိုက်တာ22နှစ်ကြာတာပေါ့လေ88 90ရဆိုရင်တော့အနှစ်20ကြာတာပေါ့အဲ့ချိန်မှာပေါ်ပေါက်လိုက်တာတိုင်းပြည်တို့က2015ကြိမ်မြောက်ရွေးကောက်ပွဲပါအဲ့နောက်ပိုင်းမှာကျွန်တော်တိုင်းပြည်ကဟိုအပြောင်းအလဲတစ်ခုဖြစ်သွားပါတယ်အပြောင်းအလဲရပါလေအစိုးရပေါ်ပေါက်လာအဲ့အစိုးရကပါလေလူတို့ကရွေးချယ်တဲ့အစိုးရအလွတ်တော်ပေါ်တော့ပြီးတော့နိုင်ငံတော်အာဏာသုံးပါပေါ့လေ UDP အာဏာဥချေအာဏာတရားစီရင်အာဏာကိုင်ဆွဲတဲ့ကိစ္စပါအဲ့တော့ဒီ process ကြီးတစ်ခုအလုံးဟာရွေးကောက်ပွဲဆိုတာဘာလဲကော်မရှင်ဆိုတာဘာလဲရွေးကောက်ပွဲအနှစ်သာရဆိုတာဘာလဲဒီလုပ်ငန်းကြီးကအောင်မြင်လုပ်ပြီးဖို့သူ့ရဲ့စီမင်းမူပေါင်းနေပေါ့ဘယ်လိုထားတင်တယ်လဲဆိုတာကြီးသိဖို့လိုပါတယ်အဲ့ဒီဟာတွေကတော်တော်များများနိုင်ငံသားတွေရှေ့ကျွန်တော်တို့ရလဲပါတယ်ကျွန်တော်မှလည်းအခြေခံကောင်းနေရှိပါတယ်တမိုင်းနေတဲ့ပြန်လှမ်းမယ်ဆိုရင်တော့သတင်းစာတွေပြန်ဖတ်မယ်ဆိုတော့ကျွန်တော်ရေကောက်ပွဲရရှိခဲ့ပါတယ်။သို့တော်လည်းရေကောက်ပွဲနဲ့မနှိစဘူး။ချစ်လို့မပေးမယ်၊မိုးလို့မပေးဘူး။ချင်းချောက်လို့မပေးတယ်၊ချင်းချောက်လို့မပေးတယ်ဒါပဲရှိပါတယ်။အခုဖြစ်ပေါ်လာတဲ့နော်2008ဖွဲ့စည်းပုံအခြေခံဥပဒေရတော့လူလူကပါအခြေခံဥပဒေနော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်၄ပါအောင်ဆိုတယ်။နိုင်ငံတော်ဒီပြည်သူလူထုလက်ထဲမှာရှိတဲ့အချုပ်ချာအာဏာဟာနိုင်ငံတော်တော်ဝန်ကိုပြန့်နှံ့နေတယ်လို့ပြောတယ်။လူထုလက်ထဲကနေတိုင်းနိုင်ငံလုံးကိုပြန့်နှံ့စေတော့လုံငါတော့ရကောက်ပွဲပါပဲသူတို့ကိုယ်စားလှယ်နဲ့ပြန့်နှံ့ပြီးတော့တနိုင်ငံလုံးအုပ်ချုပ်တယ်လွတ်တော်ကြီးပေါ်လာတဲ့ဟာနဲ့ကျွန်တော်တို့အချုပ်ချုပ်အနာပြန့်နှံ့စေတာကတော့ရကောက်ပွဲပါပဲအဲကြောင့်ကျွန်တော်တို့ဒီပညာတွေဒီဘုသူတာတွေရပါတယ်အဲသူတို့နဲ့ပေါင်းမှလည်းကျွန်တော်တို့သွားပြပသွားလေ့လာရှိတဲ့ workshop တွေကျွန်တော်ရှိလာလောက်တာရှိပါတယ်ပြောမယ်ဆိုရင်တော့ကျွန်တော်တို့အတော်လေးကို
အ
ကျိုးရှိပါတယ်ကျွန်တော်လည်းမြင်ပါတယ
်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA American အသံရဲ့တင်းနှင်းကနေနဲ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းတင်းကနေနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355နဲ့လိုင်းဒိုမီတာ52တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းစီစဉ်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နောက်မြန်မာပြည်ကပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်းပြသတင်းတွေကိုလည်းစူးစီးတင်ပြပေးဦးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။ဒီသတင်းမှာမှာတော့ထိတ်လန့်တုံလုတ်ဖွဲရာကလေးတငယ်ရာဇဝတ်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြပေးမှာပါဦးစီသူအောင်မြင့်နဲ့အတူမတ်အင်ချင်းနိုင်ကအခုညီတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့သတ်မှတ်ထားကြတဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေကြကြည်အစိုးရနဲ့တိုင်းသားလက်နက်ကိုင်နဲ့ညီညာရေးအတွက်အရေးကြီးခြင်လန်းဖြစ်တဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်လက်မှတ်ထိုးကြဖို့နီးကပ်ချိန်မှာထွက်ပေါ်လာတဲ့ထိတ်လန့်တုံလှုပ်ဖို့ကောင်းတဲ့မှုကင်းတဲ့တဲ့ဘုတ်ကတော့အသက်12နှစ်နဲ့8နှစ်အရွယ်ပဲရှိသေးတဲ့ကလေးနှစ်ယောက်က4နှစ်အရွယ်မိန်းကလေးငယ်ကိုသတ်ပြီးရွှေနှကွင်းလူရက်ခဲ့တယ်ဆိုတဲ့သတင်းပါ။တိုင်းရင်းပြည်ရေးပြဿနာတွေအရေးကြီးနေချိန်ဒီသတင်းကလည်းအတော်လေးကိုစိတ်မချမ်းမြေ့စရာကောင်းပါတယ်။အသက်အရွယ်ငယ်သေးတဲ့အဲ့ဒီကလေးငယ်တွေဘာကြောင့်ခုလိုအလွန်ရက်စက်တဲ့ရာဇဝတ်မှုကျူးလွန်ရတာလဲ။ဒါဟာမြမလူအဖွဲ့အစည်းအတွက်ဘလို့အသေးပဲကောက်ယူနိုင်တယ်လဲ။ဒီလိုမှုကင်းမျိုးတွေမဖြစ်ပေါ်အောင်ကြိုတင်ကာကွယ်တားဆီးတာမျိုးမလုပ်သင့်ဘူးလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
မှုကင်းဖြစ်စဉ်ကတော့အတော်လေးကိုစိတ်မချမ်းမြေ့စရာပါ။အေရဝတီတိုင်းညောင်တုံးမြို့နယ်ချောင်းကြီးနယ်မြေတကွေ့ကျွေးရွာကျောင်းလမ်းမှာနေထိုင်ပြီးမူလာရန်ကျိုကျောင်းတက်နေတဲ့အသက်၄နှစ်အရွယ်ကလေးမလေးဟာသူ့ရဲ့နေအိမ်နားကကိုနဝင်းဖျားဝင်းမှာစော်ကစားနေတယ်လို့ဆိုပါရယ်။အဲ့ဒီအချိန်တရွာရဲနေသုံးတန်းကျောင်းသားမောင်တက်တိုးအောင်နဲ့တဒန်းကျောင်းသားမောင်ဂျိုးဂျိုးတို့နှစ်ယောက်ကကလေးမလေးကိုကြာပန်းတွေခူးပေးမယ်ဆိုပြီးဖျားအနောက်ဖက်တော်ဆက်ကိုလိန်လေခေါ်သွားတယ်လို့ရဲစခန်းအစ်စ်ခံချက်အရာသိရပါတယ်တော်ဆက်ကိုအရောက်မှာကလေးမလေးဝတ်ထားတဲ့နဂတ်ကိုချွတ်ယူတာမပေးဘူးဆိုပြီးအော်နေတဲ့အတွက်ကလေးမလေးကိုဝိုင်းရိုက်နှက်ပြီးတော်ဆက်ရေအိုင်နဲ့ရေနှစ်တက်ခဲ့တာလို့ဆိုပါတယ်နောက်ပိုင်းနဂတ်လူရေနှစ်တက်ခဲ့တဲ့ကလေးနှစ်ယောက်ကကလေးမလေးကိုရေနှစ်တက်ခဲ့တဲ့နေရာပြန်သွားကြည့်ခဲ့ပြီးမတည်ဆုံးသေးတာကိုတွေ့လို့အနာကဝတ်ချွန်နဲ့ဘက်ဘက်မျက်လုံးကိုထပ်ပြီးထိုးပေါက်ထပ်ပြီးရေနှစ်တက်ခဲ့တယ်လို့စစ်ဆေးရရှိချက်တွေကဆိုပါတယ်။သတင်းကိုကြားရုံနဲ့အလွန်စိတ်မချမ်းသာစရာအဖြစ်ပြက်လို့နားလည်နိုင်ပါတယ်။ကလေးမလေးကိုတက်ဖြတ်ခဲ့တယ်လို့စွဆွဲခံရတဲ့အသက်12နှစ်နဲ့8နှစ်အရွယ်ကလေးငယ်နှစ်ယောက်ကိုတရားစွဲတင်အပြစ်ရှိကြောင်းစစ်ဆေးဆုံးဖြတ်မှုမလုပ်ရသေးပေမဲ့သူတို့အားလုံးရဲ့ရုပ်ပုံတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့လို့နေပါပြီ။သတင်းကဟိုးလေးတကြောဖြစ်နေတာပါ
။ပြဿနာကဒီလိုအရွယ်မရောက်သေးတဲ့8နှစ်နဲ့12နှစ်အရွယ်ကလေးနှစ်ယောက်ကဒီလောက်ဆိုးရွားရက်စက်လာတဲ့ပြစ်မှုမျိုးဘာကြောင့်ကျူးလွန်ရတယ်လဲဆိုတာပါ။သက်ဆိုင်ရာမှုကင်းစစ်ဆေးသူရဲတပ်ဖွဲ့တာဝန်ရှိသူတွေကအမှုဖြစ်စဉ်လောက်ကိုပဲစစ်ဆေးကြမှာဖြစ်ပေမဲ့အစိုးရအာဏာပိုင်တွေတာဝန်ရှိအဖွဲ့အစည်းတွေကတော့ဒီထက်ပိုပြီးအရင်ကကြတဲ့အချက်လက်တွေကိုရှာဖွေစူးစမ်းအဖြေရှာဖို့လိုအပ်ပါတယ်။အရွယ်မရောက်သေးတဲ့ကလေးငယ်နှစ်ယောက်ကအဲ့ဒီကလေးမလေးစီကငကတ်ကိုဘာကြောက်လိုချင်ရတာလဲအဲ့ဒါကိုရရင်သူတို့ဘာလုပ်ကြမှာလဲငကတ်ကိုလူယူရမှာကလေးမလေးကိုသတ်ဖို့အထိဘလို့စဉ်းစားချက်မျိုးကတွန်းအားပေးတယ်လဲကလေးမလေးကိုအဲ့ဒီပုံစံရရဆက်ဆက်တတ်ဖြတ်ဖို့ဘယ်ကနီလန်းတွေစဉ်းစားရတယ်လဲရရဆက်ဆက်တတ်ဖြတ်နေချိန်မှာသူတို့စိတ်ခံစားချက်ဘလို့ရှိတယ်လဲစားတဲ့အချက်တွေကိုစနစ်တကျမေးမြန်းလေ့လာဖို့လိုပါတယ
်ဒါတင်မကဒီကလေးနှစ်ယောက်ဘလို့မိဘမျိုးကပေါက်ဖွားလာတယ်လဲသူတို့မိဘတွေဘလို့အဆင့်အတန်းနဲ့နေထိုင်ရတယ်လဲချမ်းသာသလားဆင်းရဲသလားမိဘတွေပညာတတ်သလားမိဘတွေကသားသမီးတွေကိုဘလို့တွင်တင်ဆုံးမမှုတွေလုပ်တယ်လဲအိမ်မှာကလေးတွေဘလို့စာအုပ်မျိုးတွေဖတ်တယ်လဲဗီဒီယိုစကားတွေရောကြည့်လေရှိသလားကြည့်ရင်ဘလို့စကားမျိုးတွေလဲသူတို့တွေကြောင်းတက်နေတာမို့အဲ့ဒီကြောင်းဘလို့ကြောင်းမျိုးလဲသူတို့ဆရာတွေကဘသူတွေလဲကြောင်းမှာသူတို့အပြုအမူဘလို့ရှိတယ်လဲကြောင်းကသူတို့ကိုဘာတွေတင် जा ပေးတယ်လဲသူတို့နဲ့ပေါင်းတင်နေတဲ့ကလေးတွေကရောဘသူတွေလဲအဆရှိသဖြင့်စနစ်တကျလေးလာစူးစမ်းကြည့်ပြီးမှုကင်းကျူးလွန်ခဲ့ရခြင်းရဲ့တကယ့်မူလအကြောင်းရင်းခံကိုရှာဖွေဖို့လိုပါတယ်။တိုင်းပြည်တစ်ပြည်ရဲ့အနာဂတ်ဟာကလေးနဲ့လူငယ်တွေရဲ့လက်ထဲမှာရှိတယ်ဆိုတာလူတိုင်းကတဖွဲ့ဖွဲ့ရွတ်ဆိုနေကြတဲ့ ကြားလို့ကောင်းတဲ့စကားလုံးတွေပါဒါပေမဲ့တိုင်းပြည်အနာဂတ်ကောင်းဖို့အတွက်ကလေးလူငယ်တွေကိုကောင်းကောင်းပြုစုပျိုးထောင်ဖို့လိုပါတယ်အခုလိုမျောလင့်မထားရတော့အောင်ကြီးမားတဲ့ရာဇဝတ်မှုမျိုးကျူးလွန်သူတွေဟာအသက်မပြည့်သေးတဲ့ကလေးတငယ်လေးတွေဖြစ်နေတာမျိုးကတော့အတော်လေးဝမ်းနဲ့တုန်လှုပ်ဖို့ကောင်းပါတယ်အလားတူမြန်မာနိုင်ငံမှာသူတို့လိုပဲပြစ်မှုကျူးလွန်တဲ့ကလေးတငယ်တွေဘလောက်များနေပြီလဲအဲ့ဒီကလေးတွေဘာကြောင့်ပြစ်မှုကျူးလွန်ကြတာလဲနောက်အဲ့ဒီလိုမဖြစ်အောင်အစိုးရနဲ့တာဝန်ရှိသူတွေဘက်ကဘာတွေဆောင်ရွက်ထားပြီးပြီလဲဆိုတာမေးခွန်းထုတ်စီရပ
ါတကယ်တကယ်လက်တွေ့မှာတော့အခုနှစ်ပိုင်းတွေအတွင်းအရွယ်မရောက်သေးသူတွေအပေါ်ကျူးလွန်တဲ့မဒိမ့်မှုတွေများပြားလာတဲ့ပြဿနာကိုလည်းဖြေရှင်းနိုင်ခြင်းမရှိသေးပါဘူးမဒိမ့်မှုဖြစ်ပွားတာရဲ့ထက်ဝက်နီးပါးအရွယ်မရောက်သေးသူတွေကျူးလွန်ခံရတာကလည်းရော့နေသွားခြင်းမရှိသေးပါဘူးဒီအတွက်အစိုးရတာဝန်ရှိသူတွေအနေနဲ့အခုလိုအရွယ်မရောက်သေးတဲ့ကလေးတငယ်တွေကအလွန်ဆိုးရွားရက်စက်တဲ့ပြစ်မှုကျူးလွန်တဲ့ကိစ္စကိုပေါ်ပေါ်ဆဆနေလို့မသင့်ပါဘူးအဲ့ဒီကလေးတငယ်တွေကိုစောက်ရှောက်ရေးခရနာမည်ခံထားတဲ့ထိမ့်သိရင်စခန်းစီပို့လိုက်ယူနဲ့လည်းပြဿနာတွေပြီးမသွားပါဘူးသူတို့တွေအခုလိုပြစ်မှုမျိုးကျူးလွန်ခဲ့သည့်အထိဘလို့အခြေအနေမျိုးကတွန်းပို့တယ်လဲဘလို့အခြေအနေမျိုးကဖန်တီးပေးခဲ့တယ်လဲဆိုတာတွေကိုစနစ်တကျလေ့လာဆန်းစစ်ပြီးအဲ့လိုမဖြစ်အောင်ကာကွယ်နိုင်မှသာနောင်အလားတူဝမ်းနဲ့ကြေကွဲပဲပြဿနာမျိုးရော့နေကြဆင်းသွားမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်ခုစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ရှင်မကြာခင်မှာတော့မအေးတန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုကတော့လာမယ့်အင်္ဂါနေ့ည9:00နာရီထက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့အရင်ဆုံးမိတ်ဆက်ပေးခြင်းပါတယ်
တော်ရရှိများရှင်အခုချိန်ဟာတိုင်းရင်းသားဒေသတွေကိုဒေါအောင်ဆန်းစုကြည်စီယုံရေးခီးထွက်နေတဲ့ကာလဖြစ်ပါတယ်။တိုင်းရင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီဟာဘလောက်ထိလက်တွဲနိုင်ကြမလဲ။အကျိုးစီးပွားချင်းထိတ်တိုက်တွေ့နိုင်သလား။တူညီမှုရှိနေသလား။တော်ရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားစီလိုပါတယ်။ကိုယ့်ရဲ့အမြင်သဘောထားတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က0123923255လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
လာမယ့်အင်္ဂါနေ့ည9:00နာရီထက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့အပတ်စဉ်ခဏတစ်ခုဖြစ်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။မအေးတန်နာကျော်စီစဉ်တင်ဆက်တာပါ။
ရှင်ဗီဒီယိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်နော်နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုပထမအဦးဆုံးတော့ VOE ကတင်ဆက်ပေးနေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့ Facebook ကစာတွေကိုပြောပြပေးသွားခြင်းပါတယ်တိုင်းသားဒေသတွေမှာ NLD ဝင်ရောက်အရှင်ပြိုင်တာဟာဗဟုအစိုးရတည်းရဲ့အနေနဲ့တိုင်းသားအခွင့်အရေးအပြည့်အဝအကာအကွယ်ပေးဖို့အတွက်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကကြေညာပြည်နယ်စီယုံရေးခီးစင်မှာပြောသွားတာပါဒီလိုမျိုး NLD အနေနဲ့စစ်မှန်တဲ့ဒီမိုကရေစီစနစ်လက်တွေ့အကောင့်ထဲပေါ်ပေးနိုင်မယ်ဆိုရင်တိုင်းသားတွေရဲ့ထောက်ခံမဲ့အပြည့်အဝရမှာဖြစ်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOE ကနေပြီးတော့ကြာသာရင်းတွေကသတင်းတင်ပြခဲ့တာကိုသောရရှင်တော်တော်များများကတုံ့ပြန်ရေးသားလာကြတဲ့အထက်မှာတော့ဇော့တန်နီရဲ့ဆိုတဲ့သောရရှင်ကတော့ဒီယူဆောက်ကိုလက်မခံတဲ့ပုံရှိပါတယ
်ဘယ်မှာလဲတိုင်းရင်သားအရေးတိုင်းသားနေမိထဲမှာဥစ္စာပစ္စည်းသင်္ဇာတာတွေတည်သွားလိုက်လေယာမီတွေတိမ့်သွားလိုက်လေသမားတွေကိုတရားစွဲလိုက်နဲ့ဥပဒေစိုးမိုးရေးဘယ်မှာလဲလေသမားတွေကိုတရားစွဲပြီးထောင်ချနေတာဥပဒေစိုးမိုးရေးလားဘယ်မှာလဲဥပဒေစိုးမိုးရေးဥက္ကဋ္ဌကျုပ်တို့တိုင်းရင်သားတွေသွေးကွဲအောင်လာခွဲနေပြန်ပြီလွတ်လပ်ရေးရဖို့ဒုတိုင်းရင်သားတွေအင်္ဂလိပ်ကိုလည်းတိုက်ခဲ့တယ်ဂျပန်ကိုလည်းတိုက်ခဲ့တယ်တိုင်းရင်သားတွေအပေါ်ဂရုမတည်တော့ငါတို့တိုင်းရင်သားတွေကိုတပုံတဲ့နော
်တရားဥပဒေစိုးမိုးရေးဘဲမှလည်းလို့ဇော့ဒန်နီယယ်ဆိုတဲ့သောရရှင် Facebook မှာမေးလာတဲ့အချိန်မှာဆန်ထွန်းဆိုတဲ့သောရရှင်ကတော့ပြည်သူလူထုကိုခေါင်းစဉ်မခွဲဘဲနဲ့ပြည်သူအတွက်အကောင်းဆုံးလုပ်ပေးပါလို့အခုလိုပြောလာပါတယ်
တိုင်းရင်သားတွေအတွက်တော့ဝမ်းနဲ့စရာကောင်းလာပါတယ် လွတ်တော်ထဲမှာတိုင်းရင်းသားကိုယ်စားလှယ်ညွန်နေသွားရင်အခွင့်အရေးတွေဆုံးရှုံးသွားမှာကိုလည်းစိုးရိမ်မိပါတယ် NLD ကလှုပ်ဆောင်တာလည်းမှန်ပါတယ်တိုင်းဒေသကြီးတွေမှာပဲကိုယ်စားလှယ်ဝင်ရောက်ရှင်ပြန်ရင်အစိုးရဖွဲ့ခွင်နဲ့အလန်းဝေးနေလိမ့်မယ်လို့ထင်ပါတယ်ဘယ်ပါတီရွေးတက်တက်ပြည်သူလူထုကိုကောင်းစင်မခွဲပဲပြည်သူအတွက်အကောင်းဆုံးလှုပ်ဆောင်ပေးတဲ့ပါတီဆိုရင်တော့ကြိုးစိုးထောက်ခံရမှာပါ
ဒီနေရာမှာတိုင်းရင်းသားပဲဖြစ်ဖြစ် NLD ပဲဖြစ်ဖြစ်အစ်မနဲ့အစိုးရတည်းရဲ့ပေါ်ပေါက်ရေးကတိုင်းပြည်အတွက်အရေးကြီးဆုံးပါလို့ပြောလာတဲ့သောရရှင်ကကိုကိုပါ
ကျွန်တော်တို့လိုလူငယ်တွေကတော့စစ်မှန်တဲ့အစိုးရပေါ်ပေါက်ရေးမျှတတဲ့အစိုးရပေါ်ပေါက်ရေးကိုပဲကိုကြိုးမဖတ်ပဲအများပြည်သူရဲ့အကျိုးကိုပဲစွန့်စွန့်တမန်ဆောင်ရွက်ပေးနိုင်တဲ့အစိုးရပေါ်ပေါက်ရေးကိုရှေးရှုတဲ့သူကိုပဲရွေးနိုင်မှုအရေးကြီးတယ်လို့ထင်ပါတယ်ဒါကြောင့်အဲ့ဒီအရေးတွေကိုဆောင်ရွက်ပေးနိုင်တဲ့ပါတီကိုပဲမဲထဲသင့်တယ်လို့ပြောချင်ပါတယ်
ဒါတော့တိုင်းသားဒေသတွေမှာ NLD ဝင်ရောက်ရှင်ပြိုင်တာဟာဘဟုအစိုးရတည်းအနေနဲ့တိုင်းသားအခွင့်အရေးအပြည့်အဝအကာအကွယ်ပေးဖို့အတွက်ဖြစ်တယ်ဆိုပြီးတော့ဒေါအောင်ဆန်းစုကြည်ပြောကြားသွားတဲ့သတင်းနဲ့ပတ်သက်ပြီးတော့သောရရှင်နေသူတို့ရဲ့အမြင်တွေကိုထုတ်ဖော်ပြီးတော့ရေးလာတာဖြစ်ပါလိမ့်ရှင်။ VOE ကနေပြီးတော့အပတ်စဉ်တပတ်ကိုနှစ်ကြိမ်ဒါရိုက်လေလံအစီအစဉ်ထုတ်လွှင့်ပေးနေတာမှာဒါရိုက်ဆွေးနွေးတဲ့အချိန်အကန့်အသတ်ရှိတာကြောင့်ပါဝင်ဆွေးနွေးခြင်းလို့အီးမေးလ်ပို့ပြီးတော့ပြောလာကြတဲ့သောရရှင်နေရဲ့အစာတွေတော်တော်များများထားခဲ့ရပါတယ်နော်။အလင်းတင်တယ်လို့ကျွန်မဒီအစီအစဉ်ကနေဖော်ပြပေးနေပါတယ်။ပြခဲ့တဲ့တပတ်စနေမှာကျမတို့ဆွေးနွေးသွားတဲ့နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်အမည်စရင်တင်သွင်းထားတဲ့ကိုစလေ6000ကျော်တဲ့က88ဦးကိုရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ခဲ့ပြီးတော့ကိုစလေလောက်အရေးချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်ဆဲဥပဒေတွေရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညီဆွနာကြောင်းလို့ပြောတဲ့အပေါ်မှာဒီကိုစလေလောက်အရေးချင်းတတ်မှတ်မှုနဲ့ပတ်သက်လို့ကျမတို့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးခဲ့ကြပါတယ်။ဒီထဲမှာဝင်ရောက်ဆွေးနွေးဖို့ရေးလာတဲ့သောရရှင်တဦးစာကြံသွားတာကိုဖော်ပြပေးခြင်းပါတယ်ရှင်။ကျန်ခဲ့တဲ့သောရရှင်တွေအားလုံးရဲ့စာကိုမဖော်ပြပေးနိုင်တာခွင့်လွတ်ပါနော်။ရှမ်းပြည်တောင်ပိုင်းကကိုဦးကကော်မရှင်ဖွဲ့စည်းပေးထားတဲ့လှုပ်ထုံးလုံးကြီးကတဘာဝမကြပါဘူးဆိုပြီးတော့အခုလိုဝေဖန်ပြီးတော့ဆွေးနွေးလာပါတယ်
။ကျွန်တော်တိုင်းပြည်မှာခုဖြစ်နေတဲ့မြောက်ကိုကြည့်လိုက်လို့ရှိရင်ဗစွန်စိတ်ကောင်းချီးစုသဘောပါပဲ။ရာစုနှစ်ဝက်မကဖြစ်ချင်နိုင်ဖြစ်ခဲ့ပြီးသားအခုတည်ဆဲဥပဒေနဲ့ကင်တွေရမှာလက်ငင်းတော့မှန်တာပေါ့။ဒါပေမဲ့အရင်တော့ကဘသူတွေကဥပဒေကိုလက်တလုံးချလုပ်ခဲ့လို့နိုင်ငံသားတွေဖြစ်ခဲ့တာလဲစဉ်းစားစရာပါ။အခုချိန်ကြတော့မှသူတို့ကိုဥပဒေနဲ့ကင်ပေါက်လို့တရားပါမလား။ဆိုရှယ်လစ်ခေတ်မှာနိုင်ငံသားစစ်စစ်တွေဘွဲ့ရလမ်းမကြပန်းအလုပ်ပြီးတော့ FRC မှန်တလောကလုံးသိရသူတွေရဲ့တာသမီတွေစေချောင်းတက်နောက်ရကြေးပြီးပြီးတော့နိုင်ငံသားထွက်နိုင်ငံကဈေးပေါပေါနဲ့ဆရာဝန်ဖြစ်အောင်သာတင်ပေးလိုက်ရတယ်နိုင်ငံထဲမှာဆရာဝန်တွေရှားပါဒါတွေမှတ်မိကြမှာပါနောက်တစ်ချက်ကဥပဒေစုရကိုပောက်ခရဝတ္တမိုးလိုလူသလိုစူစီ6စီလုံနေတာကလည်းပြဿနာတစ်ခုပါမျက်ကွယ်ပြုထားတဲ့တရားဥပဒေတွေအသက်မဝင်နိုင်တဲ့ဥပဒေတွေကလည်းအများသားယူကောက်ပွဲကော်မရှင်အဝေးပိုင်းခံရတာကသဘောပါကော်မရှင်ကိုဖွဲ့စည်းပေးခဲ့တဲ့လုံထုံးတုံကြီးကသာသဘောမကျတော့ပါကုမ္ပဏီမှာကန်ဆမ်းမဲ့ဖောက်ရင်တော့မှမိသားစုဝင်တွေဝန်ထမ်းတွေမပါရဘူးမဟုတ်လားကျေးဇူးပါပဲဗျာ
ဒါတော့ပြီးခဲ့တဲ့စက်တင်ဘာ5ရက်နေ့ကတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့သောရရှင်တယောက်အစာရေးပြီးတော့ဆွေးနွေးလာခဲ့တာဖြစ်ပါတယ်ရှင်တိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ VOE ထုံးလွှင့်ချက်တွေထဲမှာအင်္ဂါညပိုင်းအစီအစဉ်တိုင်းနဲ့စနေညပိုင်းအစီအစဉ်တိုင်းမှာတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်ပေးနေတာဖြစ်ပါတယ်ပါဝင်ဆွေးနွေးခြင်းတဲ့သူတွေကိုလည်းဖိတ်ခေါ်ခြင်းတလို့ပါဝင်ဆွေးနွေးနေကြတဲ့သောရရှင်တွေကိုလည်းကျေးဇူးတင်ကြောင်းပြောချင်ပါတယ်နော်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုနောက်တိုင်းတလေးတပုတ်နဲ့ဖျော်ဖြေပေးချင်ပါတယ်ဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးသချင်းတွေကတင်ဆက်ပေးနေတဲ့သချင်းမျိုးမဟုတ်ဘဲနဲ့သောရရှင်တောင်းဆိုလာတဲ့သချင်းကိုအင်္ဂလိပ်သချင်းတပုတ်နဲ့ဖျော်ဖြေပေးချင်တာဖြစ်ပါတယ်ရှင်တရားရုံးလွှတ်တော်ရှင်တွေဦးလာတွန်တကုံမျိုးတစ်ကဒေတောင်းလာတာဖြစ်ပါတယ်ရာစုနှစ်ဝက်ကျော်စစ်အာဏာရှင်စနစ်ကိုကြားခံထိန်းသိမ်းတဲ့အနေနဲ့အရက်ဖက်အစိုးရအဖွဲ့အစည်းတွေနဲ့ဌာနဆိုင်ရာအစ်မြင့်ယာရုနေရာတွေမှာစစ်ဘက်ကအငင်းစားပေးပြီးတော့စစ်ဘိုလ်ဟောင်းတွေကိုနေရာယူချုပ်ကင်စေတဲ့အလုပ်ရက်ကိုနောင်တော်အစိုးရပညာရှင်များကကန့်ကွက်ပြီးခဲ့ပါပြီတဲ့အခုတော့ဥရေပညာရှင်များကလည်းအရက်ဖက်တရားရည်နဲ့ဥရေရေးရာဌာနတွေမှာခန့်ထားဝင်ရောက်နေရာယူမှုကိုစန့်ကျင်ကန့်ကွက်ပြီးတော့ဖဲကျိုးဝါလှုပ်ရှားမှုစတင်လိုက်ပြန်ပါတယ်ဥရေပညာရှင်တွေရဲ့တုံဆိုင်ခြင်းမရှိတဲ့လှုံ့ဆော်မှုကိုအလေးအနက်နဲ့အပြည့်အဝထောက်ခံမှာကြောင်းပြောပြီးတော့ဂုံပြုထောက်ခံတဲ့အနေနဲ့တခြားပင်ကဖဲကျိုးဝါ Tie the yellow ribbon around the old oak tree ဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးပါလို့မြစ်တာရက်ခံပါတယ်။တရားရုံးလွှတ်တော်ရှင်တွေဦးလာထွန်းဒီသချင်းကိုတည်တောင်းလာတာဖြစ်ပါတယ်ရှင်။ဒီတော့သူတောင်းဆိုထားတဲ့သချင်းလေးထုတ်လွှင့်ပေးကြပါလိမ့်ရှင်။1983ခုနှစ်မှာစတင်ပြီးတော့ထုတ်လွှင့်ခဲ့တဲ့ Tony Orlando တည်ဆိုထားတဲ့မူရင်းသချင်းလေးနဲ့ပဲဖြောပြေးပေးကြပါတယ်ရှင်။ Tie the yellow ribbon around the old oak tree သချင်းကိုတိချစ်တော်ရရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်
။ I'm coming home, I've done my time. Now I've got to know what is and isn't mine. If you
about us. Put the blame on me if I don't see a yellow ribbon round the old oak tree. Bus driver, please look for me, 'cause I couldn't bear to see what I might see. I'm really still in prison and my love, she holds the key. A simple yellow ribbon's what I need to set me free. I wrote and told her, please, oh, tie a yellow ribbon round the old oak tree. It's been 3 long years, do you still want me? If I don't see a ribbon round the old oak tree, I'll stay on.
အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးစင်ပါတယ်။ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ပါးကျန်းမာချမ်းသာကြပါစေခင်ဗျာ။ဆိုပြီးတော့ရေးလာတဲ့သောရရှင်ကပင်တရားမြို့နယ်မှာကြုံရကြားရသမျှတွေကသိစင်တာလေးတွေကိုတက်ဆိုင်ရာဝန်ကြီးဌာနကဖြေကြားပေးခဲ့ရင်အဖြေကောင်းလေးများရမလားလို့ VOA ကတစ်ဆင့်မေးလိုက်ပါတယ်
။ပင်တရားမြို့နယ်အတွင်းမှာရှိတဲ့ကျောင်းတွေကို2015ခုနှစ်ဇူလိုင်လ25ရက်နေ့နေ့စွဲပါညွှန်ကြားတာတစ်စောင်း2015ခုနှစ်ဇူလိုင်လ29ရက်နေ့မှာရောက်လာပါတယ်။စာသင်ကျောင်းတွေမှာရှိတဲ့ရုံသုံးစက္ကရာတွေနဲ့ကွန်ပျူတာစက်ပစ္စည်းတွေကိုစည်ရင်းပြုစုပြီးတော့မြို့နယ်ပညာရေးမှူးရုံးကတစ်ဆင့်ပြည်နယ်ကိုပို့ပေးရန်အတွက်ပါတဲ့။ဒီဆင်းတွေကိုဇူလိုင်လ25ရက်နေ့နောက်ဆုံးထားပြေးပို့ရမယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒါမျိုးကိုဘယ်လိုလုပ်ရမလဲ။နောက်တစ်ခုကဆရာဆရာမတွေဘီးဒီဖြည့်ဆို့ဖို့ပြည်နယ်ကအသီးတစ်ယောက်ကဖုံးဆက်အသီးပေးလို့မြို့နယ်ပညာရေးမှူးရုံးကိုမေးကြည့်တော့ပါညွန်ကြားချက်မှမရသေးဘူးလို့ပြောပါတယ်တကယ်တမ်းဖြေလို့ရတယ်ဆိုလို့ပထဝီနဲ့ဘွဲယူထားတဲ့သူကပထဝီကိုလေးလာကြမှတ်ပြီးဖြေဖို့သွားတဲ့အခါပထဝီနဲ့ဖြေလို့မရဘူးအင်္ဂလိပ်စာနဲ့အီကိုနှစ်ဘာသာတည်းကကြိုက်တဲ့ဘာသာကိုဖြေနိုင်တယ်ဆိုလို့အင်္ဂလိပ်စာကိုပြန်ပြီးတော့လေ့လာပြီးတော့ထပ်သွားတဲ့အခါကျတော့အီကိုနဲ့ပဲဖြေလို့ရတယ်ဆိုလို့ဖြေရတဲ့အခါဆရာဆရာမတွေမဖြေနိုင်ကြဘူးဖြစ်နေပါတယ်ဒီလိုအချိန်နှောင်းမှတီးခွင့်ရပြီးကတိလင်္ဍဖြစ်ကြရအောင်ဘလို့ရွယ်ချက်နဲ့လှုပ်ဆောင်နေတာလဲဆိုတော့ကိုတက်ဆိုင်ရာဌာနအစဉ်စဉ်သိအောင် VOA ကရင်ဖွင့်လဲရပါတယ်ခင်ဗျာ
တက်ဆိုင်ရာဝန်ကြီးဌာနကအဖြေကြားပေးနိုင်မှုမျှော်လင့်ပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်အတွက်ဒီမှာရက်ချင်ပါတယ်ရှင်တိတောက်လာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာမြမသချင်းလေးတစ်ပုတ်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေးထောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါရဲ့ရှင်။ကံကောမြို့နယ်မြင်သာရွာကလွန်ခဲ့တဲ့ဆယ်နှစ်ကတပည့်ဟောင်းတွေဖြစ်တဲ့ကျော်ဆိုးလင်းကျော်မိုးဝင်းကြည်ကြည်ဦးတို့အတွက်ပါဆိုပြီးတော့မြေတားဒေးလက်ဆောင်တောင်းလာသူကတော့ကလေးတက္ကသိုလ်ဓာတုဗေဒဌာနကဒေါ်တင်တင်လင်းဖြစ်ပါရဲ့ရှင်။တချင်းနဲ့ပဲရေးပြီးတော့တောင်းဆိုထားတာမဟုတ်လို့ VOE ကရွေးချယ်ထားတဲ့တချင်းလေးတစ်ပုဒ်နဲ့ပဲထုတ်လွှင့်ပေးကြပါရယ်နော်ဒီတစ်ပတ်တော့လူငယ်အစိုးရမလေးတယောက်ရဲ့တချင်းတလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါရယ်ဘော်ဘီဆော့ဆာနဲ့အတူလွှမ်းပိုင်အားဖြည့်ပြီးတော့တီးဆိုပေးထားတဲ့ကျဲကလေးရဲ့ပုံပြင်ဆိုတဲ့တချင်းကိုဒေးတောင်းနဲ့သောရရှင်ရောတေးချစ် VOE သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါရယ်နားဆင်ကြပါအောင်နော်
အလုံးပြီးဆုံးသွားပြီလားအလုံးခံရသွားပြီလားနေလေစားခဲ့တဲ့ငါမဆိုးချင်ဘူးကွာမင်းရောငါချင်ငါမနာအလုံးပြီးစတာရမယ်တီလားနေကစားဖို့တတ်တဲ့ဆုံးလာပါနဲ့ကွာပေးစချင်နေချစ်ခဲ့တာငါရယူခြင်းကအချင်းမမဟုတ်ပဲကွာမ Nên đi cha đi yêu dù mưa mà bió nè yê la Nên mong qua lê mà mong này mà Nga dìm quê em lo sâu bia cả chi mua bà Đi tới chân lê sâu mê Chê lê Mê mê gô biên tàn đoà lại bà Đi mê dì gà lù mà mê khô nà bô nè yà Lao ngà ra tí lại bì qua chê lê
ใจฉิดตุเตียกูป่ายสายมูไถ่แต่ในตัวหอบป่ะเลยนากะอย่ามาเน่งจ่ายกูเวียมาจောက်แต่ติดคู่เนี่ยเน่ละกูซวยชะแกกูนับเตียแกปุโซดากูติแลนี่กูซุละบะตั้วแช่พูบ้ามานาบะแลปุโซบีโนเน่ซวยชะแกกูอเมเน่แช่นี่เป้ติเคอเมเน่เปตนาตรีเน่เป้อเมเน่ตะโบดาจิกแวลแวอเมเน่ไส้ไถ่ดาจิเป้งานนี่กูเป้แกซุงโลกแก่ตรีเน่
season တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပါတယ်ရှင်။ခုကတော့ကမ္ဘာတစ်လွှာထူခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မက္ဆီကိုအနောက်တောင်ပိုင်းကကမ်းခြေတွေမှာလက်ဥခိုးတူတာကိုကာကွယ်ဖို့အဝေးဒိန်းဒုံးရင်တွေတုံးနေကြပါတယ်။ပေရုနိုင်ငံလီမာမြို့တော်ကအမျိုးသမီးတဦးကတော့ဒုက္ခိတာခွေးတွေကိုကယ်တင်ပြီးလမ်းလျှောက်လို့ရအောင်ဘိန်းတက်ပေးနေပါတယ်။ဒီလိုထူခြားနေတဲ့သတင်းတွေကိုသိရမှာပါ။မခင်ဖြူထွေးနဲ့ကိုငင်းချန်းတို့ကတင်ဆက်ထားပါတယ်။
မက္ကဆီကိုနိုင်ငံအနောက်တောင်ပိုင်းကကမ်းခြေတစ်ခုမှာလက်ဥတွေကိုတရားမဝင်ခိုးယူခြင်းကနေကာကွယ်ဖို့အတွက်အဝေးထိန်ဒရုန်းယာဉ်တွေအသုံးပြုမှာဖြစ်ပါတယ်။ဒီနေ့ရသည့်အတွက်၅ချိန်မြောက်လာရောက်ဥချမဲ့လက်9000လောက်ကိုကာကွယ်မဲ့အစီအစဉ်ပဲဖြစ်ပါတယ်။လာမယ့်နေ့ရက်တွင်မှာလက်တွေဟာဥပေါင်းထောင်ထောင်မကဥချမှာဖြစ်ပါတယ်။လက်သားနဲ့လက်ဥရောင်းချတာကိုမက္ကဆီကိုနိုင်ငံမှာပိတ်ပင်ထားတာနှစ်ပေါင်း20ကျော်နေပြီဖြစ်ပြီးတော့ထောင်နယ်ပြည်မြင့်တန်တန်အဖြစ်ပေးတာတွေကလည်းအခုလိုခိုးယူတာတွေကိုမကာကွယ်နိုင်ခဲ့ပါဘူး။လေဦးချရတဲ့ရာသီအစပထမတရက်မှာပဲစောက်ကြက်နေတဲ့ရေတက်သားတွေအလစ်မှာလေဦး80ရာခိုင်နှုန်းကျော်ခိုးယူခံရတယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတွေကပြောပါရယ်။ဒါကြောင့်မလို့မက္ကဆီကိုပတ်ဝန်းကျင်ထိန်းသိမ်းစောက်ရှောက်ရေးအဖွဲ့ကြီးကလေဦးကိုစောက်ကြက်မဲ့သူတွေတိုးချခဲ့တယ်လို့အဝေးထိန်ဒရုန်းရင်တွေတုံးပြီးစောင့်ကြည့်ဖို့စီစဉ်ခဲ့ကြတာပါ။အဝေးထိန်ဒရုန်းရင်တွေရဲ့အားသာချက်ကတော့လေထဲကနေကြည့်နေတာဖြစ်တဲ့အတွက်တောင်တွေနဲ့အပင်တွေကြားမှာကွယ်နေတဲ့ခြေရာလမ်းကြောင်းတွေကိုမြင်နိုင်ပြီးတော့လေဦးခိုးမဲ့သူတွေကိုလည်းလွယ်လွယ်နဲ့ဖမ်းမိနိုင်ပါရယ်။ဒေသခံတင်္ဂါတွေတွေဟာလက်ဥကိုအမေရိကန်ဒေါ်လာပြား90လောက်နဲ့ရောင်းဝယ်ကြတာပါ။ဥပဒေနဲ့လက်ဥရောင်းဝယ်တာကိုပိတ်ပင်ခဲ့တဲ့အတွက်လဲဈေးတွေတက်သွားခဲ့ပါတယ်။အခုလိုကောက်ွယ်ဆောက်ရှောက်ထားတဲ့အတွက်ကမ်းခြေတစ်လျှောက်မှာလက်ဥပေါင်း1000လောက်ရှိနေပါပြီ။လေးတစ်ကောင်ဟာပုံမှန်ဆိုရင်ဥပေါင်း100လောက်ဦးနှံပြီးတော့ဥ1000လောက်ကအကောင်ပေါင်းမှအကောင်20လောက်ပဲအရွယ်ရောက်တဲ့အထိရှင်သန်တာပါလို့ပတ်ဝန်းကျင်ထိန်းသိမ်းရေးကျွမ်းကျင်သူတွေကပြောပါတယ်ရှင်။
အင်းဒီချင်းထိုင်းနိုင်ငံမှာတော့ပြန်လည်အသုံးပြုရေးကိုအားပေးဖို့အတွက်ဟိုတယ်တွေမှာတန်ရှင်းလှုပ်ဆောင်တဲ့သူတွေဟာဘီယာဘူးကိုနေဖန်ပလင်းထိတ်အဖုံးနေအမိုက်အိတ်တွေမဂ္ဂဇင်းအဟောင်းတွေကိုအသုံးပြုပြီးဖက်ရှင်အင်ဂျီအစဉ်စန်းတွေချုပ်လှုပ်ရှင်ပြန်ခဲ့ကြပါတယ်။ဒီနှစ်စဉ်ကျင်းပတဲ့ပွဲမှာထိုင်းနိုင်ငံအနှံ့အပြားကဟိုတယ်ဝန်ထမ်းတွေဟာအထူးအစံအင်ဂျီတွေဖန်တီးပြီးပြိုင်ပွဲဝင်ကြတာပါ။ဥပမာ Sprite တန်ဘူးကိုသုံးပြီးအင်ဂျီဖြစ်အောင်ချုပ်ထားတာမျိုးပါ။တန်ဘူးရဲ့အယောင်အစိမ်းကတစ်ပင်တစ်တော်တွေကိုကိုစားပြုတဲ့အတွက်တစ်ပင်တွေကိုကယ်တင်နိုင်ဖို့လုပ်တာပါလို့ဒီဟာကိုဝတ်ဆင်ထားတဲ့အမျိုးသမီးကပြောပါတယ်။သူတို့ကိုမော်ဒယ်အလှမယ်တွေလို့ဝတ်ဆုံပြေဝတ်ဆင်ပြီးအလှပြစေခဲ့ပါတယ်ခင်ဗျာ။
ပီရူးနိုင်ငံလီမာမျိုးတော်ကအမျိုးသမီးတယောက်ဟာအမိချက်အမိစားခေါင်းချက်ခေါင်းစားလောကရဲဆွန့်ပစ်ခံရပြီးဒုက္ခတာဖြစ်နေတဲ့ခွေးတွေကိုဒုတိယအကြိမ်ခွင့်ရပေးတဲ့အနေနဲ့ကဲတင်ပြီးစောင့်ရှောက်ထားပါတယ်ဒီခွေးဆောက်ရှောက်ရေးကိဟာကိုအလူရှင်တွေရဲ့ပိုက်ဆံနဲ့လှုပ်ဆောင်နေတာဖြစ်ပြီးတော့ခွေးချစ်တဲ့စေတနာဝန်ထမ်းလှုပ်ဆောင်ပေးသူတွေရဲ့အကူအညီတွေနဲ့တည်ထောင်ထားတာပါဒီခွေးကိဟာမှာခွေးကောင်90ကိုဆောက်ရှောက်ထားပြီးတော့အများစုက6တောက်မတန်တဲ့ခွေးတွေကားတိုက်ခံရပြီးတော့6တောက်ပြတ်နေတဲ့ခွေးတွေပဲဖြစ်ပါတယ်တချို့ခွေးတွေဆိုရင်တော့6တောက်တစ်ချောင်းနဲ့ပဲကျန်တော့တဲ့အချိန်မှာကဲတင်ထားတာဖြစ်ပြီးသူတို့လမ်းလျှောက်ခုန်ပေါက်နိုင်ဖို့အတွက်ဗိမ့်တက်ပေးထားပါတယ်အခုဆိုရင်ဒီလိုမျိုး6တောက်နေရာမှာဘိန်းတက်ကလက်ထိုင်ဝီချဲလိုမျိုးတက်ပေးထားတဲ့ခွေးတွေကိုလီမာမျိုးတော်ကမ်းခြေမှာပြေးလွားကစားနေတာကိုမြင်နိုင်ပါတယ်။လူတွေအနေနဲ့အခုလိုဒုက္ခတာဖြစ်သွားရင်သေချင်တယ်လို့ပြောကြပေမဲ့ခွေးတွေအတွက်ကတော့အဲ့ဒီလိုရွေးချယ်စရာမရှိဘူးလို့ခွေးကေဟာတည်ထောင်သူကပြောပါတယ်။အခုလိုဒုက္ခတာခွေးတွေကိုအများကြီးထက်ကူညီလုပ်ပေးခြင်းပေမဲ့အလုံငွေပေါ်မှာမိခိုနေရတဲ့အတွက်မလုံနိုင်ပါဘူး။နောက်ထပ်မျော်လင့်တာတစ်ခုကတော့အခုလိုခွေးတွေကိုမွေးစားမဲ့သူရောက်လာပြီးတော့ခေါ်သွားမယ်ဆိုရင်တခြားဒုက္ခရောက်နေတဲ့ခွေးတွေကိုထပ်ပြီးတော့စောင့်ရှောက်နိုင်လိမ့်မယ်လို့ပြောပါရယ်ရှင
်မက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့ရဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရယ်ရှင်ဗီဝေးကနေအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုတော့အစီအစဉ်နေပြီးမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းနိုမီတာ25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOE ရဲ့တင်းငွေနေနေညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့မှာပါ။အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ
်။ပောက်ကွဲစေတဲ့ပစ္စည်းတွေကိုတရားမဝင်တူလောင်ထားတဲ့ကိစ္စနဲ့ပတ်သက်လို့တန်တရားရှိသူတူကိုအိန္ဒိယရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။ဒီပေါက်ကွဲမှုကြောင့်လူ89ဦးလောက်သေဆုံးပြီး100လောက်ဒဏ်ရာရရှိသွားပါတယ်။သူ့ရဲ့ညီကိုရင်းနဲ့အတူထွက်ပြေးတင်းရှောင်နေတဲ့ Rajendra Gaswal ကိုလိုက်လံရှာဖွေနေတယ်လို့ရဲတွေကဒီကနေ့မှပြောပါတယ်။ပေါက်ကွဲစီရတဲ့ပစ္စည်းတွေယူရီးယားဓာတ်မြေဩဇာတွေကို Rajendra ဟာ Madhya Pradesh ပြည်နယ် Petlawat ကစားတောက်ဆိုင်ဘေးနားကကိုယ်တော်မှသိမ်းဆီးထားတာပါ။စားတော့ဆိုင်တွင်မိဖို့ကြောင့်သုံး gas တံငွေအုပ်ပောက်ခွဲတာကြောင့်စနေနေ့မနေ့ပိုင်းကပြင်းထန်တဲ့ပောက်ခွဲမှုကြီးဖြစ်တယ်လို့ရဲတွေကအစောပိုင်းကယူဆထားခဲ့တာပါ။အဲ့ဒီပောက်ခွဲမှုဖြစ်ချိန်မှာစားတော့ဆိုင်ရဲ့ကလေးတွေရုံးလုံသားတွေဟာမနေ့စာစားနေကြပါတယ်။ဒါပေမဲ့လည်းဒီပောက်ခွဲမှုဟာ Rajendra ရဲ့ဒီပောက်ခွဲရေးပစ္စည်းတွေတူလောင်ထားတဲ့ဂိုဒေါင်ကနေဖြစ်ပွားခဲ့တယ်လို့နောက်ပိုင်းမှာရဲတွေကယူဆထားပါတယ်။အဝီစီဒွင်းတူဖော်တာစောက်လို့ရေးလုပ်ငန်းနဲ့မိုင်းလုံငန်းတွေမှာအုံပြူကိုဖောက်ခွဲရေးပစ္စည်းတွေအုံပြူခွင့်လိုင်စင် Rajendra မှာရှိပေမဲ့လူနေထူထပ်တဲ့ရက်ွက်ထဲတရားမဝင်တူလောင်ထားခဲ့တာဖြစ်တယ်လို့ရဲတွေကပြောပါရခင်ဗျာ။ဥရောပမှာကိုလွန်ဘိုရောက်ရှိလာတဲ့ဒုက္ခသည်တောင်2000နေရာဟာမနေ့ကမြူနစ်မြို့ကိုရောက်လာတယ်လို့ဂျာမနီရဲတပ်ဖွဲ့ကပြောဆိုထားတယ်။လောလောဆယ်မှာတော့ဒီဒုက္ခသည်တွေကဘယ်နေရာကိုမှသွားရောက်နိုင်မှာမဟုတ်တဲ့အတွက်ဒီအပြင်ဘက်မှာပဲညှိအိတ်ကြမဲ့အခြေအနေပေါ်မှာစိုးရိမ်ပူပန်ကြောင်းကိုအာဏာပိုင်တွေကပြောပါတယ်။မြို့နှမျိုးဟာဂျာမနီကိုအရှိတ်ကဝင်လာရင်ရောက်ရှိမဲ့အဓိကကြတဲ့မြို့တစ်မြို့ဖြစ်ပြီးတော့အခုချိန်ထိဒုက္ခသည်တွေဆက်လက်ဝင်ရောက်ဆဲဖြစ်ပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ El Santos ဖြစ်ပါရရှင်။ VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနာဆင်နိုင်ကြပါရရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်ကြတဲ့အတွက်လည်း VOA Wine.2 Wine.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.